to the Voice of America in Burmese.
မင်္ဂလာပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ24ရက်တနင်္လာနေ့ VOA အမေရိကန်တန်ရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမြတ်မမအိန္ဒိယနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဟာအမာဒါဘက်မြို့မှာပရိသတ်တိန့်ကျော်ကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ယာရုခနှင့်နှုတ်ထွက်စာတင်တဲ့မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကိုယာယီဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူဖို့မလေးရှားဘုရင်ကပြောကြားခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကြီးညာပေးပါမယ်ရှင်
။ဒီကနေ့ညပိုင်းသတင်းလွှာတွေမှာတော့ဒီကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံပြည်ရင်ဒုတိယအဖြစ်အများဆုံးတောင်ကိုရီးယားနိုင်ငံမှာရှိနေတဲ့မြန်မာအလုပ်သမားတွေကြားဒီရောဂါပိုးကူးစက်မှုလုံးဝမရှိသေးတဲ့အကြောင်းတောင်ကိုရီးယားဆိုင်ရာမြန်မာတန်ရုံကပြောပါတယ်။
ကျွန်တော်တို့မြန်မာလူသားတွေထဲမှာတော့ပူဆက်ခံရတဲ့လူနာမရှိသေးပါဘူးကျွန်တော်တို့လည်းမြန်မာအဖွဲ့အစည်းတွေမြန်မာလူသားတွေနဲ့ဆင်ဆက်မပြတ်ပါတော့ဒေတာလိုက
်ဒီသတင်းနဲ့အတူကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ဖို့ဖိတ်ထားတဲ့မူဆက်ရွှေလီကုံတော်ရိတ်ခိတ်ကိုမနေ့ကပြန်ဖွင့်ပေးလိုက်ပေမဲ့ရာနှုန်းပြေကုံတွယ်မှုပြန်ဖြစ်မလာသေးတဲ့အခြေအနေမက်ဆော့ဆေးရုံမှာတော့တရုတ်နိုင်ငံသားတဦးကိုရိုနာဗိုင်းရပ်စ်တန်တရာရှိတဲ့အကြောင်းအွန်လိုင်းမှာပြန့်နှံ့ခဲ့ပေမဲ့စီးကျုံနဲ့ကြောက်ကပ်ရောင်ဝေဒနာခံစားနေရတဲ့သူတွေဖြစ်တဲ့အကြောင်းမြို့တော်ဝင်ရဲ့ရှင်းလင်းချက်နဲ့အတူအီတလီမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ152ဦးရှိပြီးအ ਨੇ ဆုံး3ဦးသေဆုံးခဲ့လို့လူသွားလာများတဲ့နေရာတွေကိုအစိုးရကပိတ်ပင်လိုက်တဲ့အကြောင်းတွေနှာစင်ကြရပါမယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြပါမယ်ရှင
်ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ရဟတ်ယာဉ်တွေကိုနဲ့တခြားပစ္စည်းကိရိယာတွေကိုအိန္ဒိယစစ်တပ်ကိုရောင်းဖို့အတွက်အမေရိကန်နဲ့အိန္ဒိယကြားလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ကအာမဒါဘက်မြို့ကအာကစားဝန်ကြီးမှပရိသတ်သတင်းကျော်ကိုမိန့်ခွန်းပြောကြားခဲ့တာမှာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအရဆက်လက်နဲ့ပစ္စည်းတွေရောင်းမယ်လို့အခုလိုပြောကြားသွားပါတယ်
။ As we continue to build our defense cooperation,The United States looks forward to providing India with some of the best and most feared military equipment.
နိုင်ငံစစ်ရေးပူးပေါင်းဆောင်ရွက်မှုကိုဆက်လက်တည်ဆောက်နေတာနဲ့အတူကမ္ဘာပေါ်မှာအကောင်းဆုံးနဲ့ခက်အမှီဆုံး American စစ်လက်နက်ပစ္စည်းတချို့ကိုအိန္ဒိယကိုရောက်ချသွားမယ်လို့သမ္မတထရမ့်ပြောကြားသွားတာပါ။အစစ်မြင့်လေကြောင်းရန်ကာကွယ်ရေးစနစ်အပြင်လက်နက်တပ်ဆင်ထားတဲ့အဝေးထိန်းလေယာဉ်တွေရောလက်နက်မပါတဲ့အဝေးထိန်းလေယာဉ်တွေကိုပါရောက်ချသွားမယ်လို့သမ္မတကကြေညာသွားပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးအတူလက်တွဲဆောင်ရွက်သွားဖို့နှစ်နိုင်ငံလုံးတန်တိထန်ခိုင်းပါတယ်လို့လည်းအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအနေဖြစ်နေချိန်တွားရောက်တဲ့အခုခေတ်စဉ်မှာကုန်သွယ်ရေးသဘောတူညီချက်ကိစ္စမပါဝင်ဘူးလို့သမ္မတထရမ့်ကအစိုးရဘက်ကပြောထားပေမဲ့ဒီကနေ့မိန့်ခွန်းပြောကြားစဉ်မှာတော့အိန္ဒိယနဲ့အကြီးအကျယ်ဆုံးကုန်သွယ်ရေးသဘောတူညီချက်ရရှိအောင်လုပ်သွားမယ်လို့ကတိပြုပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအိန္ဒိယဟာအမေရိကန်အတွက်အခွင့်အလမ်းအသစ်တစ်ခုအနေနဲ့ပေါ်ထွက်လာလိမ့်မယ်လို့ဆိုပြီးကုန်သွယ်ရေးသဘောတူညီချက်အတွက်အကောင်းမြင်ပြောကြားသွားပါတယ်။အစဉ်အလာအရမိတ်ဖက်တွေဖြစ်တဲ့နှစ်နိုင်ငံပေါင်းပြီးတော့ကမ္ဘာကြီးငြိမ်းချမ်းရေးလုံခြုံရေးတိုးတက်ရေးတွေကိုအတူတကွဆောင်ရွက်သွားနိုင်မယ်လို့ဝန်ကြီးချုပ်မိုဒီကဆိုပါတယ်။သမ္မတထရမ့်နဲ့သမ္မတကရောမလာနီယာထရမ့်တို့ဒီကနေ့အိန္ဒိယနိုင်ငံကိုရောက်ရှိလာပြီးမကြာခင်မှာပဲလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီနေထိုင်သွားတဲ့နေအိမ်ကိုဝန်ကြီးချုပ်မိုဒီနဲ့အတူတွားရောက်ခဲ့ပါတယ်။အဲဒီနောက်တောင်းတဖြတ်ဖြတ်ကြိုဆိုနေကြတဲ့ပရိသတ်ကြီးကိုမိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံမြောက်ပိုင်းအာဂရာမြို့မှာရှိတဲ့တာ့ချ်မဟာကူဘိမန်ကိုသမ္မတထရမ့်တွားရောက်ခဲ့ပါတယ်။အခုညပိုင်းမှာတော့ညူဒေလီမြို့တော်ကိုရောက်ရှိသွားပါပြီရှင်။
တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်232ဦးတိုးလာတဲ့အတွက်ကြောင့်ဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာတောင်ကိုရီးယားနိုင်ငံမှာစုစုပေါင်း833ဦးရှိသွားပြီဖြစ်ပါတယ်။သေဆုံးသူနောက်ထပ်2ယောက်ရှိတယ်လို့တာဝန်ရှိသူကအတည်ပြုပြောလိုက်တာကြောင့်လည်းတောင်ကိုရီးယားမှာဗိုင်းရပ်စ်ပိုးကြောင့်သေဆုံးတဲ့အရေအတွက်ဟာ9ဦးရှိသွားပြီဖြစ်ပါတယ်။နောက်ထပ်ကူးစက်ခံရသူအရေအတွက်အခုတနင်္လာနေ့မကြေညာခင်မှာပဲကိုရိုနာဗိုင်းရပ်စ် 3 ပေးချက်ကိုတောင်ကိုရီးယားနိုင်ငံကနေပြီးတော့အမြင့်ဆုံးအဆင့်သတ်မှတ်ပေးထားပြီဖြစ်ပါတယ်။ယောဂထင်းချိုရေးအတွက်ဖြစ်နိုင်သမျှလုံနိုင်သမျှမတွတ်မဆုတ်လှုပ်ဆောင်သွားကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းခဲ့ပါတယ်။အခုလက်ရှိ3ပေးချက်အစင်ရဆိုရင်တော့တောင်ကိုရီးယားအာဏာပိုင်တွေအနေနဲ့ကျောင်းတွေပိတ်ဖို့အများပြည်သူတော်လာမှုတွေကိုကန့်သတ်ဖို့လုပ်ပိုင်ခွင့်ရှိပါတယ်။အခုနှစ်ကျောင်းစဖွင့်ရက်ကိုလည်းတပတ်အထိကိုနောက်ဆုတ်ထားပြီးဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့အခုတင်းလာနေမှာနောက်ထပ်ယောဂပိုးကူးစက်ခံရသူ409ဦးရှိတယ်လို့ကြေညာလိုက်တာကြောင့်ယောဂပိုးကူးစက်ခံရသူဟာတရုတ်နိုင်ငံမှာစုစုပေါင်း9,000ရှိသွားပြီဖြစ်ပါတယ်။အခုနောက်ထပ်ကူးစက်ခံရတဲ့သူအများစုကတော့ယောဂပိုးအဓိကပြန့်နှံ့မှုဖြစ်တဲ့ဟူဘေးပြည်နယ်ထဲမှာဖြစ်ပါတယ်။ယ ယောဂဘူးကြောင့်မလို့တရုတ်နိုင်ငံမှာနောက်ထပ်သေဆုံးတဲ့သူဟာ152လာရာကြောင့်လဲတရုတ်မှာသေဆုံးတဲ့ရေအတွက်ဟာဆိုရင်အခုဆိုစုစုပေါင်း2592ဦးရှိသွားပြီဖြစ်ပါတယ်တရုတ်ပြည်ပပါတော့ယောဂဘူးကူးစက်ခံထားသူဟာ2000ကျော်ရှိနေပြီးတော့သေဆုံးတဲ့ရေအတွက်ဟာလဲ20ကျော်နေပါပြီအီရန်နိုင်ငံမှာတော့ virus ကြောင့်သေဆုံးသူ12ဦးရှိသွားပြီလို့အစိုးရပိုင်းရုပ်သံကကြေညာပါတယ်ကူဝိတ်နိုင်ငံမှာယောဂပူးကူးစက်ခံထားသူ3ဦးတွေ့ထားရတာကြောင့်သတိပေးချက်တွေထုတ်ပြန်နေရမှာဒီကူဝိတ်မှာရှိတဲ့မြန်မာတန်ရုံးကလည်းကူဝိတ်မှာရှိတဲ့မြန်မာလူမျိုးတွေကိုကျန်းမာရေးသတင်းနဲ့နေကြဖို့ဆိုပြီးတော့တိုက်တွန်းနေပါတယ်။ဘာရိန်းနိုင်ငံမှာလည်းယောဂပူးကူးစက်ခံသူ2ဦးတွေ့ထားပြီဖြစ်ပါတယ်။အီတလီနိုင်ငံမှာဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ4ဦးထိရှိလာပြီမို့လို့ယောဂထိန်းချုပ်ရေးအစီအမံတွေကိုတိုးမြင့်ဆောင်ရွက်နေရပါတယ်။ကာနီဗယ်ပွဲတော့အားလုံးကိုဖျက်ထားသလိုပဲဘောလုံးပွဲစဉ်ကြီးတွေနဲ့အခြားဖျော်ဖြေပွဲတွေကိုလည်းဖျက်ထားရပါတယ်။မီလန်အနားမှာရှိတဲ့အီတလီမြောက်ပိုင်းမြို့တွေကလူပေါင်း 9,000 ကျော်ကိုနေမှာပဲနေကြဖို့တိုက်တွန်းထားပြီးတော့ကျောင်းတွေဈေးတွေကိုလည်းပိတ်ထားပါတယ်။အီတလီနိုင်ငံမှာတော့ယောဂပူးကူးစက်ခံရတဲ့အရေအတွက်ဟာ150ဦးထိရှိသွားပြီဖြစ်ပါတယ်
။အီရန်နိုင်ငံကနေအာဖဂန်နစ္စတန်နိုင်ငံကိုမကြာခင်ကမှပြန်ရောက်လာသူတယောက်စီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတဲ့အတွက်နိုင်ငံအနောက်ပိုင်းကဆေးရုံတစ်ခုမှတိကျခွဲကုသပေးနေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အိမ်နီးချင်းအီရန်မှာတော့COVID-19 ယောဂဖြစ်နေတယ်လို့ပထမဆုံးသတင်းစတင်ထုတ်ပြန်တဲ့ပုတ်ထူးနေတဲ့ကစားလို့သေဆုံးသူ12ယောက်ထက်မနည်းရှိနေပြီးတော့ပိုးကူးစက်နေသူ40ကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုတားဆီးနိုင်ဖို့ကြိုးစားတဲ့အနေနဲ့ဟီရတ်မြို့မှာအရေးပေါ်အခြေအနေကြေညာထားတယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဖာဥစ်ဦးဒင်ဖာရုစ်ကသတင်းတောက်တွေကိုကာဘူးမြို့ရမှာပြောကြားခဲ့ပါတယ်။စနေနေ့ကပိုးကူးစက်တယ်လို့တန်တရားရှိသူ3ယောက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်အီရန်နဲ့အသွားအပြန်၄ချောင်း၃ချောင်းသွားလာမှုအားလုံးကိုအာဖဂန်အစိုးရကရပ်ဆိုင်းထားပါတယ်။အီရန်ကတင်ပို့တဲ့ကြက်သားနဲ့ကြက်ဥအများစုအပါအဝင်ကြက်ပဲတင်ပို့မှုတွေကိုလည်းရထားပါတယ်။ပိုးကူးစက်နေတယ်လို့အတည်ပြုထားသူ3ယောက်လုံးဟာအီရန်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတဲ့ဘာသာရေးအထွတ်အမြတ်မြို့ကွမ်ကနေပြန်ရောက်လာသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဖာဝုစ်ကပြောပါတယ်ရှင
်။အမေရိကန်အစိုးရအနေနဲ့အာဖဂန်နစ္စတန်ကတာလီဘန်တို့အကြားခုနှစ်ရက်ကြာပြစ်ခတ်ရက်စဲမှုဆက်လက်တည်မြဲနေတာကြောင့်ဒီသတင်းပတ်ထဲမှာစီစဉ်ထားတဲ့အတိုင်းတာလီဘန်တို့နဲ့ညီညာရေးသဘောတူညီမှုလက်မှတ်ထိုးနိုင်လိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကပြောကြားခဲ့ပါတယ်။အာဖဂန်စစ်ရဲနဲ့တာလီဘန်တို့ကြားသတင်းတပတ်ကြာတိုက်ခိုက်မှုတွေမလုပ်ဖို့သဘောတူခဲ့ပြီးတဲ့နောက်စနေနေ့ကတော့အာဖဂန်နိုင်ငံတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေကျဆင်းသွားပြီးတဲ့နောက်အခုလိုသမ္မတထရမ့်ကပြောဆိုတာဖြစ်ပါတယ်။အစပိုင်းရက်တွေမှာသဘောတူညီမှုတည်မြဲနေပေမဲ့အာဖဂန်နစ္စတန်ညီညာရေးအတွက်နောက်ခြေလှမ်းလှမ်းမှုဂျန်နေရက်တွေတိုးတက်မှုရှိမှရှိကအဓိကကြတာမဟုတ်လို့တပတ်လုံးအချိန်ကြီးဘယ်လိုရှိသလဲဆိုတာကိုစောင့်ကြည့်သွားမယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်။သဘောတူထားကြတဲ့အတိုင်းဒစိမ့်တပိုင်းအပြည့်ရသဘောတူညီမှုရအကြမ်းဖက်မှုတွေကြာဆင်းသွားခဲ့ရင်တော့အမေရိကန်နဲ့တာလီဘန်တို့အကြားမှာအလုံးစုံပါဝင်တဲ့သဘောတူညီမှုတစ်ခုကိုဒီသတင်းပတ်ကုန်ပိုင်းကြားလို့ရှိရင်ကာတာနိုင်ငံမှာလက်မှတ်ထိုးကြမှာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ရရင်တော့အာဖဂန်နိုင်ငံထဲမှာရှိနေတဲ့အမေရိကန်စစ်သားတွေကိုအချိန်ကြာနဲ့ပြန်လည်ရုပ်သိမ်းနိုင်မှာဖြစ်ပါတယ်။အမေရိကန်နဲ့တာလီဘန်ကူစက်တွေကြားကာတာနိုင်ငံဒူဟာမြို့မှာလွန်ခဲ့တဲ့တစ်နှစ်ခွဲလောက်တွင်ညှိနှိုင်းပြီးတော့သဘောတူညီချက်မူကြမ်းကိုရွေးဆဲခဲ့ကြပါတယ်ခင်ဗျ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်းလာနေညာပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကမမျှော်လင့်မထားပဲယာဒူးကနေနှုတ်ထွက်စာတင်ခဲ့ပြီးတဲ့နောက်သူ့ရဲ့နှုတ်ထွက်စာကိုဘရင်ကလက်ခံခဲ့ပေမဲ့ဝန်ကြီးချုပ်တဲ့မခန့်နိုင်ခင်အထိယာယီဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဖို့ပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်တဲ့မခန့်နိုင်ခင်နဲ့ကက်ဘိနက်ဝန်ကြီးအဖွဲ့တဲ့မဖွဲ့နိုင်ခင်အထိဒေါက်တာမဟာတီယာဆက်လက်တာဝန်ယူသွားမယ်လို့သူ့ရဲ့ရုံးကကြေညာချက်ထုတ်ပါတယ်။ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်NY Ibrahim ကိုဘေးဖယ်ပြီးတော့ညွန်ပေါင်းအစိုးရအသစ်ဖွဲ့နိုင်ဖို့ဝင်းကြီးချုပ်ရဲ့ဘာသာတူပါတီနဲ့တခြားအတိုက်ခံပါတီတွေကြားစနေတနင်္ဂနွေရုံးပိတ်ရက်အတွင်းဆွေးနွေးခဲ့ကြပြီးတဲ့နောက်ဝင်းကြီးချုပ်မဟာတီယာဒီကနေ့နှုတ်ထွက်စာတင်လာဖြစ်ပါတယ်။ဒေါက်တာမဟာတီယာနှုတ်ထွက်ကြောင်းဝင်းကြီးချုပ်ရဲ့ကြေညာရုံးရဲ့ကြေညာချက်ထဲမှာတော့ဘာကြောင့်လဲဆိုတာရှင်းပြမထားပါဘူး။ပါတီကောင်းဆောင်မဟာတီယာဘက်ကရည်တည်တဲ့အနေနဲ့ဘာသာတူပါတီကလည်းညွန်ပေါင်းအစိုးရတွေကနေနှုတ်ထွက်တယ်လို့ဒီကနေ့မှပဲကြေညာပါတယ်။ဒါပေမဲ့ဒေါက်တာမဟာတီယာဟာဘာသာတူပါတီဥက္ကဋ္ဌယာရုကနေလည်းနှုတ်ထွက်ခဲ့တာပါ။2018ရွေးကောက်ပွဲမှာအသက်60ကျော်ဒေါက်တာမဟာတီယာအနိုင်ရခဲ့ပြီးတဲ့နောက် နောက်နှစ်နှစ်ကြာရင်မစ္စတာအန်ဝါကိုယာတုလွှဲပေးမယ်ဆိုတဲ့ကတိနဲ့ညွန်ပေါင်းအစိုးရဖွဲ့ထားတာဖြစ်ပါတယ်။လက်ရှိမှာဘယ်ပါတီကမှအစိုးရဖွဲ့နိုင်လောက်အောင်လွှတ်တော်အမတ်အရေးအတွက်မပြေတာကြောင့်စီးမြင့်ခံဘရင်ကအစိုးရအသစ်ဖွဲ့နိုင်ဖို့နိုင်ငံရေးပါတီတစ်ခုခုကိုဖိတ်ခေါ်မလား။ဒါမှမဟုတ်ရွေးကောက်ပွဲအသစ်ကျင်းပမလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်။ဒီချိန်တုန်းကဒေါက်တာမဟာတီယာရဲ့အလုပ်တင်ဖြစ်ခဲ့ပြီးနောက်မှာနိုင်ငံရေးပြိုင်ဘက်ဖြစ်လာတဲ့အန်ဝါအီဘရာဟမ်ကိုလိန်လူချင်းဆက်ဆံတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒေါက်တာမဟာတီယာအရင်ဝန်ကြီးချုပ်ဒါဝင်ယူထားစင်မှထောင်ချခဲ့ပြီးတော့ပြီးခဲ့တဲ့မေလကမှမလေးရှားဘရင်ရဲ့လွန်ငင်းချမ်းသာခွင့်နဲ့သူပြန်လွတ်လာခဲ့တာဖြစ်ပါတယ်။
အီရန်တူကီနေဆက်မှာတနင်္လာနေ့ကလှုပ်ခတ်တဲ့ 5.9 ပြင်းအားရှိတဲ့ငလျင်ကြောင့်မလို့တူရကီနိုင်ငံမှာလူ9ဦးသေဆုံးပြီးတော့အီရန်မှာတော့လူ65ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီငလျင်ဟာတူရကီနေဆက်နဲ့10ကီလိုမီတာလောက်ဝေးတဲ့အီရန်နိုင်ငံရဲ့အနောက်ခြမ်းအဇာဘိုင်ဂျန်ပြည်နယ်တဲကဟဘက်ရှ် EOIA ကိုဗဟိုပြုပြီးတော့လှုပ်ခတ်ခဲ့တာလို့အမေရိကန်ငလျင်တိုင်းနာရေးဌာနကကြေညာပါတယ်။ဒါပေမဲ့လည်းငလျင်တန်ကူတူရကီနိုင်ငံဗန်စ်ပြည်နယ်မှာကနဦးအဖြစ်ခံလိုက်ရပြီးတော့ကလေး4ဦးအပါဝင်လူ9ဦးသေဆုံးခဲ့ပါတယ်။38ဦးကထိခိုက်ဒဏ်ရာရပါတယ်။အိမ်တွေကျောင်းတွေအပျက်စီးပုံတွေကြားအသက်ရှင်ကျန်သူတွေကိုတူရကီစစ်တပ်ကတူးဆွရှာဖွေနေရမှာဒေသခံရွာသားတွေလည်းကူညီခဲ့ပါတယ်။အီရန်နိုင်ငံမှာတော့အဆောက်အဦတွေပျက်စီးသွားပြီးတော့လူ65ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်
။ American ထိတ်တန့်လျှို့ဝှက်ချက်လက်တွေကိုလူသိရှင်ကြားထုတ်ပြန်မှုနဲ့ American ကအလို့ရှိနေတဲ့ WikiLeaks website တည်ထောင်သူ Julian Assange ကို American အစိုးရလက်လွှဲပေးသင့်မသင့်ကြားနာမှုကို Britain နိုင်ငံ London မြို့တရားရုံးတစ်ခုမှဒီကနေ့စတင်ပါတယ်။တရှိုလုံးမှုကွန်ပျူတာတွေကိုကြားဖောက်ခိုးဝင်မှုတို့နဲ့တရားစွဲထားတဲ့အမေရိကန်အစိုးရကိုစားပြုရှေ့နေတွေဘက်ကတော့ Willis Crown တရားရုံးမှတရားသူကြီးကိုဒီကနေ့တင်ပြလျှောက်ထားကြပါတယ်ရှင်
။ပါလက်စတိုင်းတို့အုပ်ချုပ်တဲ့ဂါဇာနဲ့ Syria တဲမှာရှိတဲ့ Damascus မှာရှိတဲ့ဒီ Islam စစ်သွေးကြပြစ်မှတ်တွေကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။တနင်္ဂနွေနေ့တုန်းကတော့ဂါဇာတဲကနေပြီးတော့ Israel တဲကိုဒုံးကျည်တွေနဲ့တိုက်ခိုက်မှုဖြစ်ပါတယ်။ဂါဇာကနေပြီးတော့ဒုံးလက်နက်20ထက်မနည်း Israel တဲကိုပြတ်ခတ်ခဲ့ပြီးမဲ့ထိခိုက်ပျက်စီးမှုမရှိဘူးလို့ Israel ကပြောပါတယ်။ဒုံးကျည်တော်များများကို Israel ရဲ့ Iron Dome ကောက်ရေးစနစ်ကနေပြီးတော့ဖျက်ချခဲ့တာပါ။အဲဒီနောက်လက်တုံ့ပြန်တဲ့အနေနဲ့ဂါဇာနဲ့ Damascus အနီးမှာရှိတဲ့ Islamic အစွန်ရောက်ဝါဒီတွေကို Israel ကလေကြောင်းတိုက်ခိုက်မှုလုပ်တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြခဲ့တာပါရှင်။အခုနားဆင်ရမယ့်သတင်းလွှာတွေကတော့ကိုရိုနာဗိုင်းရပ်စ်နဲ့ဆိုင်တဲ့သတင်းလွှာတွေပဲဖြစ်ပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုစိုးရိမ်အစ်စ်ဖြစ်တဲ့အမှတ်၄ကိုရောက်လာတဲ့တောင်ကိုရီးယားမှာရောဂါပိုးကူးစက်တဲ့မြန်မာအလုပ်သမားလုံးဝမရှိသေးတဲ့အကြောင်းတောင်ကိုရီးယားဆိုင်ရာမြန်မာတန်ယုံကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား4,000နီးပါးရှိပြီးရောဂါပိုးကူးစက်မှာစိုးရိမ်လာကြောင်းနေရက်ပြောင်းချင်ကြတဲ့မြန်မာအလုပ်သမားတွေအတွက်လည်းတန်ယုံကလိုအပ်တာတွေကိုအခုညီပေးနေတယ်လို့အလုပ်သမားတန်ရာရှိကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်စုစုကပြောပြသွားမှာပါရှင်။
တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေဟာနောက်ဆုံးအဆင့်၄ဖြစ်တဲ့စိုးရိမ်အဆင့်ကိုရောက်နေပြီလို့သမ္မတမွန်ချေအင်းကမနေ့ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဦးရေဟာရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်ရင်တောင်ကိုရီးယားဟာဒုတိယနေရာမှာရှိနေပါတယ်။ဒီကနေ့ညနေအထိစီးရင်တွေအရကူးစက်ခံရသူ833ဦးနဲ့သေဆုံးသူကတော့8ဦးအထိရှိလာပါပြီ။ကူးစက်ပြန့်ပွားနှုန်းစိုးရိမ်အဆင့်သတ်မှတ်ခံရတဲ့တောင်ကိုရီးယားမှာမြန်မာလူသားက4,000နီးပါးရှိနေပေမဲ့ရောဂါကူးစက်ခံရတာလုံးဝမရှိသေးဘူးလို့ဆိုမျိုးအခြေဆိုင်မြန်မာတန်ယုံကအလုတ္တမတန်အရာရှိဦးစေရတင်ဝင်းထင်ကပြောပါတယ်
။လက်ရှိအခြေအနေကတော့ကျွန်တော်တို့မြန်မာလူသားတွေထဲမှာတော့ကူးစက်ခံရတဲ့လူနာမရှိသေးပါဘူး။ကျွန်တော်တို့လည်းမြန်မာအဖွဲ့အစည်းတွေမြန်မာလူသားတွေနဲ့ဆက်စပ်မပြတ်ပါတော့ဒေတာလိုက်လမ်းဆက်တယ်ပြီးတော့ထူးခြားမှုရှိအခြေအနေသက်သက်ကူညီတောင်းဖို့ရတဲ့ပြောထားပြီးသားပါ။
တောင်ကိုရီးယားမှာအခုလက်ရှိနေထိုင်နေတဲ့မြန်မာလူသားအများစုဟာအလုပ်ရှင်အလုပ်သမားသဘောတူစာချုပ်နဲ့လာရောက်လုပ်ကိုင်နေကြသူတွေပါ။သူတို့တွေအနေနဲ့ရောဂါကူးစက်မှုနှုန်းမြန်မာနေတဲ့အခြေအနေကိုစိုးရင်လို့မြန်မာပြည်ကိုပြန်ကျင်နေဆိုရင်အလုပ်ရှင်စီကခွင့်ပြုချက်ကိုတောင်းဖို့လိုသလိုအဲ့ဒီအတွက်လိုအပ်တဲ့အကူအညီရှိလာရင်လည်းမြန်မာတန်ယုံအနေနဲ့ကူညီပေးသွားမယ်လို့ဦးစေရတင်ဝင်းထင်ကပြောပါတယ
်။ကျွန်တော်စီကိုကျန်ကျန်လန်းတောင်းတဲ့လုပ်သားညီငယ်တွေကိုလည်းပြောပါတယ်။ဒီကြားထဲမှာတော့၂ရောင်းလောက်တော့သူဒီသားစုကလည်းစိုးရိမ်လုံလို့ပြန်ကျင်တယ်ဆိုပြီးတော့ဆက်ဆက်လာတော့ကျွန်တော်နံပါတ်၁အနေနဲ့လို့ချက်တော့ဒီမှာချားပါအရင်ညီလိုက်ခိုင်းပါတယ်ခွင့်ရက်ဘယ်လောက်ပေးနိုင်မလဲဒါကကျွန်တော်ဒီလိုဆိုကျွန်တော်အနေနဲ့တန်းပြီးတော့လုပ်ချင်တဲ့အမှုမှပြန်ကျင်တယ်ဆိုရင်ဆက်ပြီးတော့ညီလိုက်ပေးမယ်ဆိုပြီးတော့ကျွန်တော်ကသူ့ကိုလမ်းညွှန်လိုက်တယ်သူလို့ရှိရင်လည်းညီလိုက်တဲ့အခါမှာခွင့်ရသွားတဲ့ကျအလေးပြန်မယ်ဆိုပြီးတော့ဖြစ်သွားတာမျိုးတွေပါလိမ့်ရှိပါတယ်။ဒါကတော့သူတို့လုံးရှင်အတိအကျတော့အလုံးရှင်လို့ဒီမှာသဘောတူညီချက်နဲ့ ခွင့်ရရတဲ့ဆိုလို့ရှိရင်သူတို့နဲ့ပြန်လို့ရပါတယ်ဟိုလိုမျိုးကြီးပြန်လို့မရဘူးအဝင်ထွက်မရဘူးဆိုတာမျိုးတော့မရှိပါဘူ
းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ် COVID-19 ဟာတောင်ကိုရီးယားကိုအခုနှစ်ဇန်နဝါရီ19ရက်မှာတရုတ်အမျိုးသမီးတဦးကနေစတင်ခဲ့တယ်လို့တောင်ကိုရီးယားအစိုးရကထုတ်ပြန်ထားပါတယ်အစိုးရကစိုးရင်အဆင့်ချညာထားပေမဲ့မာစယောဂါရုံးကလည်းအောင်အောင်မြင်မြင်ကုသနိုင်ခဲ့တဲ့အတွေ့အကြုံရှိတာကြောင့်ဒီယောဂါအပေါ်စိုးရင်ပူပန်မှုတိတ်မရှိဘူးလို့မြန်မာလူသားကိုစုံမိုးအောင်ကပြောပါတယ
်။ကျွန်တော်ယုံကြည်မှတော့မြန်မာလူသမားတွေကတော့နည်းနည်းငယ်ရှိတယ်တကယ်အများကြီးတော့မရှိဘူးခင်ဗျာ။ကိုရီးယားစိုးရအနေနဲ့ပေါ့နော်လူကြီးကချက်ချင်းကုသမှုအများပြတ်လာတော့လေ။သူတို့ကစိုးရင်မှုစိုးရင်ချညာတယ်ဆိုပေမဲ့လည်းသူတို့အရင်တော့ကမာစယောဂါတို့နဲ့ပတ်သက်ပြီးသူတို့အောင်မြင်စွာကုပြင်းနေတဲ့အတွေ့အကြုံတွေရှိတဲ့ခါကျတော့လေကျွန်တော်ကဒီကိုရီးယားမှာအနေကြတာဖြစ်တဲ့အဲ့ဒီပုံမှာကြောက်အားကြီးကျွန်တော်စိုးရိမ်မှုတော့မရှိဘူးခင်ဗျာကိုရီးယားစိုးရဘက်ကနေပြီးတော့တတ်နိုင်ဘက်ကဒီသူလုတ်ဝင်းနေတယ်ပေါ့နော
်တခြားမြန်မာလုပ်သားတွေအနေနဲ့လည်းအစိုးရကထုတ်ပြန်တဲ့သတင်းအချက်အလက်တွေကိုစောင့်ကြည့်ပြီးယောဂါကာကွယ်ရေးနည်းလမ်းတွေကိုလိုက်နာဖို့အတွက်သူကတိုက်တွန်းထားပါတယ်
ပြုတ်ပြီးတော့ဒုတိယအများဆုံးကိုရီးယားမှာကိုသားသမီးတွေလှုပ်လှုပ်နေပြတော့စိုးရိမ်မှုတွေရှိတာကိုတော့ကျွန်တော်လက်ခံပါတယ်ကိုရီးယားမှာရှိနေတဲ့မြန်မာတွေအားလုံးကပါနော်ဒီကျန်းမာရေးနဲ့ပတ်သက်ပြီးမိမိကိုမသင်္ကန်းမှုရှိတယ်ဆိုရင်နှီးစက်ရဆွေးနွေးနေသွားကြဖို့ပြီးတော့လည်းတရင်အချက်တွေမြန်ဆုံးလေးလာနေကိုပြသတိပေးပြောထားတဲ့အတိုင်းနဲ့လိုက်နာဖို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း35နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ February 24ရက်ညနေခင်းစီးရင်အရလူပေါင်း 9,900 ကျော်ကူးစက်ခံနေရတာပါ ဒါဟာကဘာလက်အပျော်စီးသင်းမော Diamond Princess ပေါ်ကကူးစက်ခံရသူ691ယောက်နဲ့သေဆုံးသူ3ဦးရဲ့စီးရင်ကိုပါထည့်တွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,600 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာလည်းအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝမရှိသေးပေမဲ့ယောဂါဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်နက်တည်းတွေ့လာနိုင်တယ်လို့ကျမရင်းနဲ့အကစားဝင်ကြီးဌာနကမနေ့က February 23ရက်နေ့မှာထုတ်ပြန်ထားပါတယ်။အဲဒါကြောင့်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့နဲ့ကျမရင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂကာကွယ်ရေးကျမရင်းအသိပေးနှိုးဆော်ချက်တွေကိုလိုင်းနာဆောင်ရွက်ပေးဖို့ကိုတိုက်တွန်းထားပါတယ်။
ဆူဆူပြောပြခဲ့တာပါရှင်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဆေးရုံမှာလည်းတရုတ်နိုင်ငံသားတဦးကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါတန်ပြနဲ့အရေးပေါ်ဆေးကုသမှုခံနေရတယ်ဆိုတဲ့အွန်လိုင်းသတင်းတွေကြောင့်မြို့ကန်တွင်နဲ့မဲဆောက်မြို့ပတ်ဝန်းကျင်ကမြန်မာအလုပ်သမားတွေစိုးရိမ်နေကြပါတယ်မဲဆောက်မြို့တော်ဝင်ကတော့ဒီလူနာဟာဆီးချိုယောဂါခံစားနေရတဲ့လူနာသားဖြစ်တဲ့အကြောင်းဒီကနေ့မှပဲအရေးပေါ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးထိုင်းမြန်မာနယ်စပ်တခြားယောဂါကာကွယ်တားဆီးမှုတွေကိုလည်းတိုးမြင့်လှုံ့ဆော်ပေးခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကစုံစမ်းသတင်းပေးပို့ထားပါတယ်ရှင
်မဲဆောက်မြို့ဆေးရုံကြီးကကျန်းမာရေးဝန်ထမ်းနိုင်နရက်ဘွန်ထန်ပက်ကသူရဲ့လူမှုကွန်ရက်စာမျက်နှာကနေထိုင်းမြန်မာနယ်စပ်မှာမြန်မာနိုင်ငံဘက်ကဝင်ရောက်လာပြီးစေုံတင်ထားတဲ့တရုတ်လူနာတဦးမှာတန်တရားဖြစ်စရာယောဂါလက္ခဏာတွေတွေ့နေရလို့နယ်စပ်တခြားမှာကိုရိုနာဗိုင်းရပ်စ် COVID-19 ယောဂါပိုးကာကွယ်တားဆီးရေးလုပ်ငန်းကိုသက်ဆိုင်ရာအာဏာပိုင်တွေဘက်ကထိရောက်စွာလှုံ့ဆော်ပေးဖို့တောင်းဆိုခဲ့တာပါသူရေးသားခဲ့တဲ့အချက်တွေကိုကိုကဖော်ပြတဲ့ထိုင်းလူမှုကွန်ရက်တွေနဲ့ထိုင်းသတင်းတွေမှာပြန့်နှံ့သွားခဲ့ပြီးတဲ့နောက်မဲဆောက်မြို့တော်ဝင်ဒေါက်တာအော်ရစ်စ်စပန်ထရီယာကဖေဖော်ဝါရီလ23ရက်နေ့မှာပဲမဲဆောက်မြို့သူမြို့သားတွေအနေနဲ့ဒီသတင်းကြောင့်စိုးရိမ်မှုတွေမဖြစ်ကြဖို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်အခုလိုမျိုးကိုရိုနာဗိုင်းရပ်စ်တန်တရာလူနာတွေ့ရှိပြီဆိုတဲ့သတင်းနဲ့ပတ်သက်လို့အခုချိန်မှာသူ့အနေနဲ့ပြောဖို့စောလွန်နေသေးကြောင်းနဲ့လူနာရဲ့သွေးနမူနာကိုပြစ်စနလို့ခရိုင်စီးရုံကြီးမှစစ်ဆေးနေပြီးကျန်းမာရေးဌာနကလည်းတရားဝင်ထုတ်ပြန်ရှင်းလင်းပေးမှာဖြစ်ကြောင်းမြို့ကန်တွေကိုအသိပေးခဲ့ပါတယ်။ဒီကနေ့ဖေဖော်ဝါရီလ24ရက်နေ့မှာတော့မြို့တော်ဝင်ကလူနာမှာဒီယောဂါပုံမရှိဘူးဆိုပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်
ကျမကလည်းအပြင်းအထန်တော့ဒီသာတော့ด้วยถ้ามันต่อแล้วอุปกรณ์ก็ถึงไม่แข็งแรงครับมันรับไม่ไหวนะในบางเรื่องเราต้องคิดว่าวันนี้มีการลงทุนทั้งพวกท่านเราคิดว่าเรามากทั้งแม่สองเยอะมาก
ဒီတရုတ်နိုင်ငံသားလူနာမှာကိုရိုနာဗိုင်းရပ်စ် COVID-19 ယောဂါပိုးမရှိကြောင်းစစ်စစ်ချက်ကိုထုတ်ပြန်ခဲ့ပြီးလူနာဟာဆီးချိုယောဂါကြောင့်ကြောက်ကဲ့ရောင်နေရတာဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့ပြောကြားသွားခဲ့တာပါဖေဖော်ဝါရီလ23ရက်နေ့ကထုတ်ပြန်ခဲ့တဲ့သတင်းကြောင့်မြန်မာလူသမားတွေကြားမှာလည်းစိုးရိမ်ပူပန်မှုတွေရှိလာတယ်ဆိုပြီးလူသမားရေးဆောင်ရွက်နေတဲ့ရောင်ကြည်ဦးလူသမားဖွဲ့ရဲ့တာဝန်ခံဦးမိုးကျော်ကပြောပါတယ်အဲ
လူသမားတွေကြားထဲမှာတော့စိုးရိမ်သူကစိုးရိမ်ခင်းနေမှုရှိတာပေါ့တိရဲ့လူတချို့ကတော့မသိဘူးဆိုလို့ဆိုလို့ရှိရင်စိုးရိမ်ခင်းနေမှုရှိတယ်ဘာကြောင့်လဲကျွန်တော်ကြားတာ ်ပြီးတော့ဒီလက်ဆောင်ရှင်ကြီးရောက်လာတယ်ကိုနာပိုင်ရဲ့လူစားတယ်ဗျာရှိနေတယ်လို့ပြောတဲ့ခါကျတော့စိုးရရတယ
်ဒီကနေ့နဲ့ပိုင်းမှာတော့မြို့တော်ဝန်နဲ့အတူကျန်းမာရေးဝန်ထမ်းတွေလူမှုဝန်ထမ်းတွေ400ကျော်ဟာမဲဆောက်မြို့အတွင်းမှာဝန်ထမ်းတွေအနေနဲ့နှာခေါင်းပါဇက်အကာတွေနဲ့ရုံးတက်ကြဖို့လိုက်လံနှိုးဆော်တာကိုထိုင်းသတင်းတွေမှာဖော်ပြပေးနေတာပါဒါအပြင်ထိုင်းမြန်မာနယ်စပ်ကနယ်စပ်ဖြတ်ကျော်နေတဲ့လေကိတ်တွေမှာလည်းစီးဝန်ထမ်းတွေတုံ့ပြန်ချထားတာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ကမြန်မာပြည်ရဲ့ပူးပွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျော်ကတော့နှစ်နိုင်ငံနယ်စပ်ရေကြောင်းကနေဝင်လာနေသူတိုင်းကိုစစ်ဆေးတားဆီးပေးဖို့တိတ်မလွယ်လှပေမဲ့ဆက်လီနဲ့လာရောက်တဲ့တရုတ်နိုင်ငံသားတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးပေးတဲ့နယ်ဆိုပြီးပြောပါတယ်
။ကျမရဲ့ဝန်ထမ်းတွေနဲ့အဆောင်အဦနဲ့တင်းတင်းကြပ်ကြပ်ချတယ်။စိုးရိမ်ကြကောင်းပြီကိုနာဘိုင်းရဲ့တားဆီးရေတော့ကောင်းတယ်။သို့တော်လည်းဒီတော်မြင့်တရုတ်စိတ်30နှစ်တခုတော့ဘလို့မှမဖြစ်နိုင်ဆက်လီခိတ်တွေကိုတားဆီးရေတော့ခက်ခဲခဲဖြစ်တယ်။ပြောလူမျိုးတွေရှိနေတဲ့နေရာတွေပေါ့ရွှေကုတ်ကိုမြိုင်အင်းကျင်းမြိုင်အဲ့ဒီနေရာတွေကတော်လေးမြေကန္တာလျှောက်ကရုစိတ်တွေပဲဖြစ်ဖြစ်ဒီအမှတ်တဲ့အမှတ်နဲ့တရားကြီးဘုရားလာမဲ့တရုတ်နိုင်ငံသားတွေကိုဖြစ်ပို့ပြီးတော့ပတ်စိတ်တိုက်ပြီးတော့ချက်ချက်မမှတ်ဆစ်ဆေးတာပို့ပြီးဖြစ်တယ
်ဖေဖော်ဝါရီလ24ရက်နေ့မှာတော့မဲဆောက်မြို့တော်ဝင်ကိုရိုင်ဦးစီးပြီးနေဆက်မှာရှိတဲ့စိတ်ယုံလို့ယုံနေမှာလဲကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအတွက်မျက်နှာဖုံးတွေဝေနေတယ်လို့ထိုင်းဝန်ထမ်းတွေမျက်နှာဖုံးတက်ချဖို့ကိုလည်းနှိုးဆော်နေပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရပ်မရေးဝန်ထမ်းနဲ့လုံခြုံရေးအဖွဲ့ဝင်400ကျော်နဲ့တူကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးကိုအရေးတကြီးလှုပ်ဆောင်လာပါတယ်ရှင်။
မအေးအေးမှာပြပြသွားတာပါရှင်ဒီကိုရိုနာဗိုင်းရပ်စ် COVID-19 တရုတ်ပြည်တွင်းမှာပြန့်နှံ့နေတာကိုမြန်မာပြည်ဘက်ကိုမရောက်လာတားဆီးနိုင်ဖို့အတွက်ဆိုပြီးတော့ယူနန်ပြည်နယ်ရွှေလီမြို့ကအာဏာပိုင်တွေကတလလောက်ပိတ်ထားခဲ့တဲ့ဒီတရုတ်မြန်မာနှစ်နိုင်ငံကြားမှုဆက်ကုန်သွယ်ရေးဂိတ်တွေကိုတော့မနေ့ဖေဖော်ဝါရီလ23ရက်နေ့ကပြန်ဖွင့်ပေးလိုက်ပါတယ်ဒါပေမဲ့မြန်မာကုန်သည်တွေဘက်ကအခြေအနေစောင့်ကြည့်နေကြတာကြောင့်ကုန်သွယ်မှုကရာနှုန်းဖြည့်ပြန်ပြီးတော့လည်ပတ်တဲ့အနေအထားကိုရောက်မလာသေးပါဘူးဒီနေ့မူဆယ်အခြေအနေကိုကုန်သည်တချို့ကိုမေးမြန်းပြီးတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင
်အခုလိုရွှေလီမြို့အတွင်းအသွားလာတားဆီးပိတ်ပင်လာပြီးဖြေလျှော့လိုက်တာဟာတရုတ်အစိုးရကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့လမ်းနဲ့အများပိုင်းနေရာတွေကိုခေတ္တပိတ်ကြောင်းဇန်နဝါရီ26ရက်ကြီးညာချက်ထုတ်ပြီးနောက်ပိုင်းပထမဆုံးခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ပုံမှန်အခြေအနေထိတော့မရောက်သေးဘူးလို့မူဆယ်နန်းခမ်းနေဆက်ကုံတွေစခန်းကကုံတွေတွေကခံမှန်းပါတယ်
။ချိုးနေနေရာတော်တော်များများတော့လမ်းတွေရောင်းဝယ်မှုတွေပြန်ဖွင့်ပြီးနေတယ်ဗျာ။ပုံမှန်ပေါ့ဒီယောဂမဖြစ်ခင်အနေထားနဲ့တွေ့ရရင်တော့60ရာခိုင်နှုန်းတော့ရောင်းဝယ်ပြန်ဖြစ်လာပြီတော့ကနေကျင်းတော့လာနေကြပါပြီ။ဘလို့ပေါ့အင်တန်အားတိုင်းနဲ့ကတော့စိတ်မသွားကြရဘူး
။မူဆယ်နေဆက်စခန်းတသီးဝလံကွန်စီတိုင်းဒူဥက္ကဋ္ဌဦးအောင်တဦးပြောသွားတာဖြစ်ပါတယ်။အခုလိုပြန်ဖွင့်ပေးလိုက်ပေမဲ့လည်းနှစ်ဖက်အစိုးရပြည်သူ့ကျန်းမာရေးတောင်းရှိသူတွေကတော့တရားဝင်နေဆက်ဂိတ်တွေကနေဝင်ထွက်သွားလာသူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစစ်ဆေးမှတ်တမ်းယူရာရေလုပ်နေစေဖြစ်ပါတယ်။မူဆယ်နန်းခမ်းကုံတဲ့အသိဝင်ဖြစ်သလိုမူဆယ်ဆောင်ကုံတွေများအသိရဲ့ဒူဥက္ကဋ္ဌလည်းဖြစ်တဲ့ဦးမင်းသိန်းကလက်ရှိအခြေအနေကိုအခုလိုပြောပြပါဗါတယ
်အတော်အတွက်ကဖွင့်တယ်ဒါဆိုပြီးလည်းလှုပ်ရှားတယ်ဗမာပြည်ကလူ့သမားတွေရဲ့အခုဖြည်းဖြည်းကိုဆောက်ယူဝင်နေပြီအလုံးလို့ပဲဟိုအရင်ထိန်းချုပ်ထားတာတွေဆိုလည်းချုပ်ပေးလိုက်တယ်နားလေးဖိတ်ထားတာတို့လက်ကတခုနဲ့တခုမကူရတာတို့ဒါပေမဲ့အဝေးဆက်တွေမှာအစားတန်းတယ်ကိုကြီးရတယ်ကိုကြီးဖြစ်ရတယ်အမ
ဒီနေ့ဖေဖော်ဝါရီ24ရက်မှာမြန်မာဘက်ကစံနဲ့စကွဲကအစီ40တခွားမွေးအစီ120ဖရဲ130နဲ့ပဲဒီစိန်တွေတရုတ်ပြည်ဘက်တင်ပို့ခဲ့ပါတယ်။ကြားကားတွေကတော့မှောင်ခိုလမ်းကနေ15စီးလောက်ထွက်ပါတယ်။ရေထွက်ကုန်ကတော့တရုတ်ပြည်တွင်အခြေအနေတွေပြန်ဖြစ်လာမှတင်ပို့သွားဖို့ကုန်သွယ်ရေးကစံနာရှိပါတယ်။တရုတ်ဘက်ကတော့အင်ဆောက်ပစ္စည်းစားတောက်ကုန်နဲ့စေဝါတွေဒီနေ့ပြန်ဝင်လာပါတယ်။တရုတ်ပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေတွေကြောင့်စံနဲ့ရေထွက်ကုန်အပါဝင်ယာတီပေါ်တိနှံ့တွေခုဆွတ်တင်ပို့ရာရေးရဲစုံမလုပ်ကြဖို့မူဆယ်ကုန်စီတိုင်တွေကဇန်နဝါရီ26ရက်မှာအသီးသီးသတင်းထုတ်ပြန်သတိပေးခဲ့ကြသလိုဖရဲဆိုင်ကင်ဧက1000လောက်ခူးဆွချိန်ကြာမြင့်ခဲ့လို့ပျက်စီးမှုရှိခဲ့ကြောင်းသခိုင်းတိုင်းဖရဲတခွာစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းဥက္ကဋ္ဌဦးစိုးလွင်ကပြောပါရတယ်။2018-2019မှာနေဆာခိတ်တီကနေလေယာထွက်ကုန်ပစ္စည်းအမေရိကန်ဒေါ်လာတန်3200ကျော်တင်ပို့နိုင်ခဲ့ပါတယ်။နေဆက်ကုန်သွယ်ရေးကရရရေထွက်ကုန်ဝင်ငွေကတော့အမေရိကန်ဒေါ်လာတန်း900ကျော်ရှိပါတယ်။မူဆယ်နေဆက်ကုန်သွယ်ရေးပမာဏဟာအခြားကုန်သွယ်ရေးစခန်းတွေနဲ့ရှင်ရင်အများဆုံးဖြစ်ပြီး 2018-2019 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း9000နီးပါးရှိပါတယ်။
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ကိုရိုနာဗိုင်းရပ်စ်တိကာကွယ်ရေးအခြေအနေတွေကိုကိုစောထက်ပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုဒီကိုရိုနာဗိုင်းရပ်စ်ဟာဥရောပတိုက်ထဲကနိုင်ငံဖြစ်တဲ့အီတလီမှာလည်းတွေ့လာနေတဲ့အခြေအနေကိုသိကြရပါမယ်။အီတလီနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ152ဦးရှိနေပြီးအနည်းဆုံး3ဦးသေဆုံးပြီးဖြစ်တာကြောင့်ဒီရောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့နိုင်ငံမြောက်ပိုင်းကအစိုးရအာဏာပိုင်တွေဟာလွန်ပါဒီနဲ့ဘန်နီတိုပြည်နယ်တွေအတွင်းကအများပြည်သူလာရောက်လည်ပတ်လည်ရှိတဲ့နေရာတွေကိုပိတ်ပင်လိုက်ပါတယ်။ VOA သတင်းတောက်ဇလာတိကဟုတ်ကဲ့သတင်းဆောင်ပါကိုအခြေခံပြီးကိုဝင်းခန့်မောင်ကပြောပြပါမယ်ရှင
်။အီတလီနိုင်ငံဗီနစ်မှာကျင်းပတဲ့ဗီနစ်ကာနီဗယ်ပွဲတော်ကတော့မနေ့တနင်္ဂနွေနေ့ကပဲတမတ်ရက်ထက်နှစ်ရက်စောပြီးပွဲသိမ်းခဲ့ပါတယ်။လူတွေကတော့ဒီဆုံးဖြတ်ချက်အပေါ်ဘဝေမကျဖြစ်နေပါတယ်။ကာနီဗယ်ပွဲကိုတက်ရောက်လာသူအမျိုးသမီးတူက
ကာနီဗယ်ပွဲတော်ကိုခုလိုရက်လိုက်တာကအလားဟတာဖြစ်တယ်လို့ထင်မိပါတယ်။ဒီမှာတခြားဆေးရုံတွေ၊အရက်ဆိုင်တွေ၊စူပါမားကတ်တွေ၊စားတောက်ဆိုင်တွေ၊ရထားဂိတ်လေးစိတ်စသဖြင့်နေရာတွေအများကြီးကိုဖွင့်ပေးထားပြီးတော့အခုလိုမျိုးကာနီဗယ်ပွဲတော်တစ်ခုတည်းကိုပိတ်လိုက်တာရည်စရာကောင်းတဲ့လုပ်ရပ်ပါ
ကိုရိုနာဝိုးကူးစက်သူအများဆုံးရှိနေတဲ့အီတလီနိုင်ငံတွင်းကဗီနက်တိုနဲ့လွန်ပါတီပြည်နယ်တွေမှာတော့နောက်ထပ်သတင်းနှစ်ပတ်လောက်ထိအထူးခွင့်ပြုချက်မရဘဲဝင်ထွက်လို့ရတော့မှာမဟုတ်ပါဘူး။ဒီမိန့်ကိုတေချာလူတွေလိုက်နာဖို့ရဲတွေနဲ့အထူးကြက်မှတ်နေပါတယ်။ဒီပြည်နယ်နှစ်ခုပြင်ပမှာလည်းစီးပွားရေးလုပ်ငန်းတွေနဲ့အကြောင်းတွေတော်တော်များများကပွဲလန်းသဘင်တွေကိုဖျက်သိမ်းထားရပါတယ်။အားကစားပွဲတွေကိုမလာထိပိတ်ပင်ထားပါတယ်။နာမည်ကြီးဒီဇိုင်နာဂျော်ဂျီယိုအာမီနီကတော့သူ့ရဲ့ဖက်ရှင်ပြပွဲအသစ်ကိုတကပိတ်ပြုလုပ်ခဲ့ရပါတယ်။ဒါပေမဲ့နိုင်ငံမြောက်ပိုင်းကအီဗရရာမြို့ကတော့သစ်စင်ကျင်းပါတဲ့လိမ္မော်သီးပေါက်ပွဲကိုတက်ရောက်လာတဲ့ထောင်ပေါင်းများစွာသောအလဲလာသူတွေအတွက်ဖွင့်လှစ်ပေးထားသေးပါဒီအခြေအနေနဲ့ပတ်သက်လို့မြို့တော်ဝင်ကအခုလိုပြောပါတယ
် Seguramente
ဒီလိုပွဲမျိုးက tourist တွေအရန်အလာများတော့ပြဿနာတွေရှိမယ်ဆိုတာသိကြပါတယ်ဒါပေမဲ့တစ်ဖက်မှာလည်းလူတစ်သောင်းခွဲလောက်ဝင်တဲ့ဒီလိုပွဲကိုပိတ်ပင်လိုက်မယ်ဆိုရင်တခြားပြဿနာတွေဖြစ်လာဦးမှာပါပဲ
တစ်ဆက်တည်းမှာပဲပြည်သူ့ကျန်းမာရေးကအဓိကကြတာကြောင့်အစိုးရကသာအမိန့်ချမယ်ဆိုရင်သူ့အနေနဲ့ဆိုင်ငံ့ဖို့ဝင်မလေးဘူးလို့လည်းပြောတော်ဝင်ကဆိုသွားပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ယောဂကူးစက်မှုသတိပေးချက်အမြင့်ဆုံးအဆင့်ထိကျင်းပထားပြီးအခုလက်ရှိကူးစက်ခံရသူ600ကျော်နဲ့သေဆုံးသူ6ယောက်ထိရှိထားပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းက
ကိုရိုနာ19ဆတဲ့က
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေဟာအင်မတန်ဆိုးရွားတဲ့အနေအထားတစ်ခုရောက်နေပါပြီ။နောက်လာမယ့်ရက်အနည်းငယ်ဟာအတင်းဆောင်မခံရတဲ့အချိန်ကာလပါ။
မြန်မာပြည်မှာတော့တရုတ်နိုင်ငံဘက်ကလာတဲ့လေကြောင်းချို့နဲ့နေဆက်သွားလာရေးချို့ကိုပိတ်ပင်ကတ်တက်တာတွေလှုံ့ဆော်နေပါတယ်။လက်ရှိမှာကူးစက်ခံရသူမရှိသေးပေမဲ့ဟိုတယ်တွေ၊ shopping mall တွေမှာခန္ဓာကိုယ်အပူချိန်တိုင်းတာတွေပြုလုပ်နေပါတယ်။အဆုတ်ရောင်ရောဂါကိုဖြစ်စေတဲ့ဒီကိုရိုနာဗိုင်းရပ်စ်အသစ်ဟာတရုတ်ပြည်အလဲပိုင်းဝူဟန်မြို့ကနေစတင်ပြန့်နှံ့လာတာဖြစ်ပြီးလက်ရှိတနင်္လာနေ့ထိနိုင်ငံတွင်းမှာလူ 9,000 နီးပါးကူးစက်မှုနဲ့ 2,500 နီးပါးတေကျေခဲ့ရပြီးဖြစ်ပါတယ်။တရုတ်သမ္မတရှီချင်းဖင်ကတော့အခုလိုယောဂပြန့်နှံ့မှုဟာတရုတ်ပြည်စတင်ထူထောင်စဉ်ကစလို့အကြီးမားဆုံးပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေတစ်ရပ်ဖြစ်တယ်လို့လည်းဆိုသွားပါရခင်ဗျာ
တော်ရှိပါခင်ဗျာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းတစ်ရပ်ကိုပျော်စီးလွတ်တော်ကိုတင်သွင်းထားပြီးတော့အခုဒီရပိုင်းအတွက်မှပြည်သက်ဆွေးနွေးကြဖို့လည်းရှိနေပါတယ်အနာရအနေဒီပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်အထိခီးပေါက်နေပြီလဲအခုဒီတစ်ချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်တော့အထိဖြစ်လာနိုင်မှာမလားအခုအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလို့ရတဲ့တရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12322812554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါညဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ကြရင်အချိန်မီဆက်သွယ်ကြပါလို့အထမံဖိတ်ခေါ်ပါရစေ။ VOA American တန်ကနေထုတ်လွှင့်ပေးနေတဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဒါရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရစေ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုနှာစင်ချရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနှာစင်ချရမှာက
သူရဲ့ရှင်သန်ဈေးဆိုတဲ့အစ်စ်နောက်မှာပဲရှိနေတဲ့ဈေးစကားကိုပဲတောင်းတာမျိုးဖြစ်နေဆိုတော့ဒါကျွန်တော်ကတော့ဒီတောင်ဝင်ရှိတဲ့လူတွေကအကုန်သမားဆန္ဒပြတဲ့ပိစားရက်တွေကိုအဖြစ်တင်တယ်ဆိုတော
့ Action Labor Rights ကကိုသူရိန်အောင်နဲ့ဆက်သွယ်မိမြန်ထားတဲ့အလုပ်သမားခွင့်ရေးဆိုင်ရာအကြောင်းတွေနားဆင်ရမှာပါ Blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုတော့မြန်မာတခွင့်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်မွန်ပြည်နယ်မှာ2019ခုနှစ်ကတောင်ပြိုခဲ့တာမှာထိခိုက်ခဲ့တဲ့မိသားစုတွေအတွက်အိမ်နေရာယာယီပြန်ချပေးတာမှာမိသားစုတွေသိပ်ပြီးတော့ခြေခြေနက်နက်မရှိပါဘူး။မူလနေရာတွေမှာပြန်ပြီးအိမ်ဆောက်ပေးဖို့တောင်းဆိုပေမဲ့ဒီလိုသဘာဝဘေးအန္တရာယ်ဆိုမျိုးထပ်ပြီးကြုံရခြင်းရှိတာကြောင့်သက်ဆိုင်ရာကတခြားနေရာမှာပဲချပေးဖို့စီစဉ်နေတာပါ။ဒီအကြောင်းပြည်စုံကိုမြစ်မခသတင်းအေဂျင်စီကမတ်မေတကြံဟိန်တင်ပြထားပါတယ်ရှင်။
ပေါင်မြို့နယ်တဲဖြူကုန်းကျေးရွာရဲပြားကုန်းကျေးရွာမှာဖြစ်ပွားခဲ့တဲ့မြေပြိုမှုမှာထိခိုက်ခဲ့တဲ့ဒေသခံတွေအနေနဲ့အစိုးရရဲ့နေရာချထားပေးမှုပေါ်မှာကြေညာမှုမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။ရဲပြားကုန်းကျေးရွာမှာ2019 August လတုန်းကမက်လက်တောင်ပြိုကျမှုဖြစ်ပွားခဲ့ပါတယ်။တောင်ပြိုကျစဉ်ကနေအိမ်ပျက်စီးဆုံးရှုံးခဲ့တာတွေတောင်ပြိုမှုကြောင့်လူသေဆုံးမှုတွေရှိခဲ့ပါတယ်။ဒါအပြင်စီးပွားရေးဆိုင်ရာဆုံးရှုံးမှုများလည်းရှိတယ်လို့ဒေသခံတွေကခုလိုပြောပါတယ်
။ကျမတို့မိသားစုရဲ့ဆုံးရှုံးမှုကတိန်းနှထောင်ဆုံးရှုံးတာရှိတယ်။အခက်အခဲကြုံရတာတော့အဲ့လိုမိသားစုကတကွေတပြားနေရတယ်။စားဖို့နေရတော့အလူငွေလေးတွေပေးကြတာနဲ့စားနေရတယ်။အခုကတော့ကုန်လောက်ပြိနေပြီပေါ့။
တောင်ပြိုမှုကြောင့်မိသားစုဝင်တွေထိခိုက်ခဲ့တယ်မတ်စင်မာဆိုးကလည်းစားဝင်နေအဆင်ပြေနေပေမဲ့လက်ရှိအခြေအနေမှာတော့သူ့စိတ်ထဲမှာလှုပ်ချင်တာတွေရှိနေသေးကြောင်းခုလိုပြောပါသေးတယ
်အခုသူပေးထားတာဟာတွေရှိကြတော့စားလို့ရတာပေါ့နော်အရှိအရှိဆိုတော့မိသားစုဆို၉ယောက်မှ၈ယောက်ပါတာ၈ယောက်ပါတော့၁ယောက်ကတော့ကြံတယ်ကြံကောက်ဆိုင်ပါဆိုင်နေတယ်အဲ့ဒီဟာတော့နာမဖြစ်လို့ဆိုတော့အခုခုတော့လှုပ်ချင်တာပေါ့ကောက်ဆိုင်ဟိုကောက်ဆိုင်ပေါ့ဆက်ချိုးခြင်းနဲ့နောက်တစ်ခုဒီဇိုင်းနဲ့လုပ်ခြင်းနဲ့အဲ့လိုပုံစံမျိုးလုပ်ခြင်းနဲ့
2019 August လ9ရက်နေ့မှာမိုးသည်ထန်စွာရွာသွန်းခဲ့တဲ့အတွက်မွန်ပြည်နယ်ပေါင်မြို့နယ်သဲဖြူကုန်းကျေးရွာရေပြာကုန်းကျေးရွာတွေမှာမက်လက်တောင်ပြိုကျခဲ့ပါတယ်လူနေ28လုံးပျက်စီးပြီးတော့လူဦးရေ80ကျော်ခန့်တိဆုံးခဲ့တယ်စီးပွားရေးလုပ်ငန်းတွေလည်းပျက်စီးဆုံးရှုံးခဲ့တယ်လို့သိရပါတယ်မွန်ပြည်နယ်အစိုးရအနေနဲ့မြေပြိုမှုကြောင့်နေအိမ်တွေပျက်စီးသွားတဲ့သူတွေကိုမြေနေရာကိုမူလရဲပြားကုန်းကျေးရွာရန်ကုန်မော်လမြိုင်ကားလမ်းဘေးနေရာမှာအစားတဲဖြူကုန်းကျေးရွာရန်ကုန်မော်လမြိုင်ကားလမ်းအောက်ဖက်ချမ်းရွာစကြက်မြေနေရာမှာစက်သိန်း120တန်ဖိုးရှိတဲ့နေအိမ်တွေကိုကြံရစ်သူအိမ်အောင်စု23စုအတွက်ဆောက်လုပ်ပေးခဲ့တယ်လို့လည်းသိရပါတယ်။မွန်ပြည်နယ်အစိုးရ CBA ဝန်ကြီးဦးမင်းကျော်တွင်ကတော့အစိုးရအနေနဲ့လှုပ်ဆောင်ထားတာတွေနဲ့ပတ်သက်ပြီးတော့ခုလိုပြောပါသေးတယ်
။ဆိုရင်ရရှိထားတဲ့ဒီမေးနယ်ရောက်မှုတွေကတည်းကစူးစမ်းပြီးတော့ဆောင်ရွက်ပေးထားတယ်နော်။တရားမဆက်တဲ့ဒီလိုနောက်ကြီးအဲ့ဒီရောက်တဲ့အချိန်မှာလမ်းတွေမိတွေကစားပြီးဆက်တဲ့နေပိုင်းနဲ့ဆောင်ရွက်ပေးထားတာ
။ဒေါ်မီချူကတော့လက်ရှိအစိုးရစီစဉ်ပေးတာနဲ့ပတ်သက်ပြီးတော့သူမရဲ့သဘောထားအမြင်ကိုခုလိုပြောပါတယ်
။အခုကတော့ဘယ်လိုလဲဆိုတော့နေမဲနေရမရှိဆိုတော့သူတို့ပေးမယ်ကျမတို့ခြံနဲ့အလဲဖက်မဟုတ်ဘူးဆိုတော့အဲ့ဒီအိတ်နေမယ်။ကျမတို့ခြံနေတာဒီနဲ့အလဲဖက်ဆိုတော့ကျမတို့မယူဘူး
။
မနေဘူးဟိုမှာပေးပြီးဒီပါတိမ်မဲ့ဆိုတော့ကျမတို့မနေဘူးသူတို့တက်ပေးတဲ့နေရာကျမတို့ဒေတာမဟုတ်တော့ကျမတို့မရှိဘူးဆိုရင်ဘယ်သူမှကြီးငါဘူးဆိုတာကျမတို့မသိဘူးကိုနေရာလောင်းလည်းပဲကိုနေကျင်တာပေါ့နေအိမ်တက်စီးခဲ့တဲ့အိမ်အောင်စု23စုမှာ22စုကတော့အစိုးရနေရာချထားပေးတယ်မြေနေရာမှာနေထိုင်ဖို့အတွက်လက်ခံသဘောတူခဲ့ပေမဲ့ကျန်17စုကတော့မူလမြေနေရာမှာနေထိုင်လိုတဲ့အကြောင်းကိုဆက်လက်တောင်
တမိုးမရှိတဲ့ဥတွေကတော်တော်ကျင့်နာတယ်။ကျမတို့ဆက်တူမှာတမိုးမြင့်မြင့်နေရတဲ့လူကကျမတို့ဟောမှလမ်းကြီးမှာတွေ့နေရတယ်။အဲ့ဒီလမ်းကြီးပြီးကျမတို့နေရတောင်းခဲ့တယ်။ကျမတို့ရက်ွက်ဖြစ်တဲ့အတွက်ကျမတို့နေရတာရိုက်ပြီးလိုက်ပတ်တူပဲမူရမူကပတ်ပဲမူရမူကကျမတို့နေမယ်လို့ကျမတို့ပြောခဲ့
တယ်။နေရတော့ကောင်းတော့သူဖိမနေရတော့လို့မလို့ချင်းဘူး။ကိုယ်လေးနေတာဒီမှာပဲအပြင်ဒီမှာပဲနေနေတာဆိုတော့ဟိုမှာကိုယ်မနေခြင်းပဲ
မြေပြုံမှုဖြစ်စဉ်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့နေရာမှာနောက်ထပ်ဘေးအန္တရာယ်ကြာရောက်လာနိုင်တဲ့အတွက်နေထိုင်ခွင့်မပြုတာဖြစ်ကြောင်းစီပင်ဝင်ကြီးဦးမင်းကျော်လင်းကအခုလိုပြောပါတယ
်။နေအန္တရာယ်ရှိတဲ့နေရာတမထားတဲ့အတွက်တော်တော်စီစောင့်ကြည့်နေရတဲ့အခြေအနေမှာရှိတဲ့သူတို့နေလို့တော့ပြင်ပြနေတယ်
။ပေါင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစောစောထူးကလည်းအခုလိုပြောပါသေးတယ
်။ဒီမြေကူရဲကိစ္စနဲ့ပတ်သက်ပြီးတော့ဒေသခံတွေကမူလနေရာမှာပြန်လို့ခြင်းတဲ့နေရာလူတွေရှိတယ်။ဒါမှမဟုတ်ရင်သူတို့ကတပည့်ကုန်မြေထံလမ်းပေးပေါ့နော်။အဲတပည့်ကုန်မူတာရင်မြေထံရလာစခန်းဆင်သွားတဲ့လမ်းမှာလိုချင်တဲ့လူရှိတယ်။တချို့ကတော့အစိုးရစီမံခန့်ခွဲတဲ့နေရာမှာနေလိုချင်တဲ့လူရှိတယ်။အဓိကကတော့သူတို့လိုချင်တာကတော့သူတို့ရဲ့မြေပိုင်ဆိုင်မှုတွေပေါ့မှာသူတို့လိုချင်။ဒါပေမဲ့ဥရေရလည်းအစိုးရကဒီနေရာကိုထားပေးလို့မရတဲ့ဆိုတော့ဘာဝ DNA ဖြစ်ပြီးတဲ့နေရာကခုနကကျွန်တော်ပြန်ပြောခဲ့ပါတယ်။ဒီမြစ်စင်းလက်ဆိုဥရိယဒါနိုင်ငံတော်ကြီးဖြစ်သမှန်ပဲကျွန်တော်တို့မျက်မြင်မြင်ပြီးနေတာကတော့အလုံးအတော့ပါစနီနီးပြီးနေပါပြီ69ရက်ကတော့ပြီးနေပါပြီစေရီနီးစေလန့်အကုန်လုံးတော့ပြီးနေပါပြီအဲခဝင်အထက်ကအိမ်တော်ပြိဘောကဒီမိဘကြောင့်သောပစ္စည်းတွေထဲပို့လောက်ပဲကျွန်တော်ဆောင်းဥပိုင်းကတော့အလုံးရန်တို့မြင့်နေပါပြီးနေပါပြီ
ခုချိန်ထိထိကိုက်တဲ့သူတွေကိုနေရာထိုင်ရင်းအတီတကြပြန်လဲမချပေးနိုင်သေးတဲ့အတွက်နီးဆက်ရာဆွေမျိုးမိတ်ဆွေတွေရဲ့နေအိမ်တွေမှာနေထိုင်နေရတယ်လို့ဒေသခံတွေကပြောပါတယ
်သူတို့ပေးတာကမစားတော့တော့အတော်ကြီးနဲ့နေတယ်ဘယ်ရောက်တော့ပဲစစ်စစ်တော့အတော်ကြီးနဲ့ပဲနေရသူတို့ပေးတာဆိုပေးတာပစံနေစားပါလို့စစ်စစ်အဲ့ဒါကြီးနဲ့ပဲစားတော့မှအဲ့ဒါကြီးနဲ့ပဲ
ဒီဟာထိုင်ခင်းနဲ့ပတ်သက်ပြီးတော့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကလည်းခုလိုပြောပါတယ
်ကျွန်တော်စုံစမ်းသိရှိရတော့မြင်များရတဲ့လောက်ပေါ့နော်ဆိုအပ်ွက်မြင်များတော့ဒီလကုန်ပြီးလောက်မှာတော့သူတို့ဒီလောကနေတွေကိုအကုန်လုံးအိမ်ပေါ်ပြန်တင်နေနိုင်တယ်လို့တော့ပြောလဲပါတယ
်လက်ရှိမှာတော့မွန်ပြည်နယ်အစိုးရကထိခိုက်သူတွေနေထိုင်နိုင်ဖို့အတွက်ကွန်ကရစ်လမ်းတွေခင်းပေးတာလက်စစ်မီးရအောင်တွေတန်းပေးတာရေမြောင်းတွေဖောက်လုပ်ပေးတာတောက်သုံးရေရရှိအောင်လှုပ်ဆောင်ပေးတဲ့နေရာတွေမှာ90ရာခိုင်နှုန်းကျော်ပြီးစီးနေပြီလို့သိရပါတယ်ရှင်ကျမမေတ္တာဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
မြန်မာတခွင်အစည်းအဝေးကိုမနက်ဖြန်အင်ကာနဲ့မနက်ခင်းမှလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုစီးပွားရေးကဏ္ဍကိုနားဆင်ကြရမှာပါ။နိုင်ငံခြားကယင်းဤမြုပ်နှံတဲ့စက်ရုံတွေမှာတမကအသီးသီးဖွဲ့လာပြီးတဲ့နောက်အခွင့်ရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေခက်စိတ်စိတ်ထွက်လာပါတယ်။စက်ရုံဝန်ထမ်းတွေကလှုပ်သားခွင့်ရေးကိုမကြခဏတောင်းဆိုဆန္ဒပြနေရတဲ့အကြောင်းရင်းတင်းကျိန်တဲ့လှုပ်အားကအင်အားစုတစ်ရက်ဖြစ်ထွန်းလာရေးအတွက်ဘာတွေလိုအပ်ပါသလဲလုံသမားတမကတွေဖွဲ့စည်းရေးနဲ့လုံသားဆိုင်ရာအငင်းပွားမှုတွေကိုကူညီဆောင်ရွက်နေတဲ့ Action Labor Rights ကကိုသူရိန်အောင်ကို Skype ကနေဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့သတင်းစီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်
ဆန္ဒပြတဲ့ဟာတွေမှာအများစုကတော့လောကလဆန်နဲ့ဆိုင်တယ်။အလောကလဆပုံမှာပဲအခြေခံပြီးတော့သူတို့ဆန္ဒပြကြတာပေါ့နော်။အဲ့တော့အလောကလဆကလည်းတောင်းတဲ့ပုဆန်ဝေးကြီးကိုကြည့်လိုက်ပြန်တော့လေ။ဟိုသူ့ရဲ့ရှင်သန်ဈေးဆိုတဲ့အစ်စ်နောက်မှာပဲရှိနေတဲ့ဈေးစကားကိုပဲတောင်းတာမျိုးဖြစ်နေဆိုတော့ဒါကျွန်တော်ကတော့ဒီတောင်းဝင်ရှိတဲ့လူတွေကအလုံးသမားဆန္ဒပြတဲ့ပိစားချက်တွေကိုအဖြစ်တင်နေဆိုတဲ့ဟာမျိုးတစ်ခုပဲမကြည့်ပဲနဲ့ဘာကြောင့်ပြတာလဲဆိုတဲ့ဒီအတွင်းနဲ့ကကိစ္စရက်ကိုလည်းကြည့်ကြည့်စီခြင်းတယ်ပေါ့ဗျာကျွန်တော်တို့ကတော့
အခုအလုတ်သမားတွေကအဲ့ဒီအနေဆုံးလှုပ်ခလာစာကိုတောင်မရဘူးဆိုတဲ့သဘောလားရှင်ဒါမှမဟုတ်အနေဆုံးလှုပ်ခလာစာကဆက်ပြီးတော့ပဲသူတို့အတွက်ရက်တီရေမလောက်တော့တဲ့အနေအထားမျိုးလားရှင
်ဟုတ်တယ်မဖြစ်နိုင်တော့ဘူးအရင်ကျွန်တော်တို့ကအရှိပိုင်းမှာတော့ဒီအနေဆုံးလှုပ်ခအာဥပဒေထွက်လာတယ်ပြီးရင်ဒီဥပဒေအတိုင်းပဲလောက်ခလာစာတွေကိုနှစ်နှစ်တစ်ချိန်တတ်မှတ်တယ်ပေါ့နော်ဆိုတော့ဒီပုံမှာပဲအာတဖြည်းဖြည်းနဲ့ကျွန်တော်ကဟိုပြောင်းလဲမှုတွေဖြစ်လာမယ်လို့ပဲယူဆထားတာပေါ့ အခုကြတော့ဘယ်လိုဖြစ်လာလဲဆိုလို့ရှိရင်ဒီအနေဆုံးလကမှာပဲတကယ်လက်တွေ့မှာကလူသမားတွေကဟိုတောင်းလာတဲ့အခြေအနေမျိုးမရှိတော့ဘူ
းအဲ့တော့ဒီဆနပြပွဲတွေတိုင်းမှာရောအောင်မြင်မှုရတယ်လို့ပြောနိုင်ပါသလားရှင
်ရာခိုင်နှုန်းကပြောလို့ရှိရင်တော့ရာခိုင်နှုန်းအများစုကတော့လူသမားတွေဘက်ကတပါတယ
်ဆိုရဘက်ကဒါနိုင်ငံခြားရှင်နှိမ့်မြုံနှံမှုကိုတော်တော်လေးကိုဆွဲဆောင်နေတဲ့အနေအထားမှာရှိပါတယ်မြန်မာနိုင်ငံရဲ့အာသာချက်ကလည်းဒါလှုပ်သားအင်အားရှိတယ်ပေါ့နော်မြန်မာနိုင်ငံမှာနိုင်ငံခြားရေးနှိမ့်မြုံနှံမှုလာတာတွေရဲ့အာသာချက်တစ်ခုလည်းဖြစ်ပါတယ်ဆိုတော့အခုလိုအလုတ်သမားဆန္ဒပြပွဲတွေကခက်စိတ်စိတ်ဖြစ်လာတော့ဒီနိုင်ငံခြားရေးနှိမ့်မြုံနှံမှုအလုတ်အကင်တွေဝင်လာတဲ့အပေါ်မှာဟိုထိခိုက်မှုတက်ရောက်မှုပေါ့နော်အဲ့ဒါမျိုးတွေ့ရပါသလားရှင်ဒီဆန္ဒပြပွဲတွေတောင်းဆိုမှုတွေကြောင့်ဟိုပိတ်သိမ်းသွားတဲ့စိတ်ယုံအလုတ်ယုံမျိုးဟိုနောက်ဆုတ်သွားတဲ့ဒီလုပ်ငန်းမျိုးအဲ့ဒါမျိုးတွေရောကုသရင်းတို့တွေ့ရပါသလားရှင်
မနစ်တုံးကတစ်ခေါက်ဖြစ်တယ်ပေါ့နော်ဟိုဒီဆန္ဒပြမှုတွေကြောင့်စေုံတွေပိတ်တယ်ဆိုပြီးတော့အစိုးရဘက်ကလည်းဆွဆွဲတယ်ပေါ့နော်ဟိုကျွန်တော်ကတော့အဲ့လိုမထင်ပါဘူးဆိုတော့စီးပွားရေးလုပ်ငန်းဆိုတာတော့သူအရှုံးမြတ်ဆိုတာလည်းရှိသေးရဲ့လေဒီဆန္ဒပြမှဟိုပိတ်လိုက်ရတာမျိုးမဟုတ်ဘူးလို့အကြောင်းအရာတွေများစွာနဲ့သူပိတ်ရတာတွေရှိတယ်ဆိုတော့တကူအဲဒီဆန္ဒပြမှုတကူမှာကျွန်တော်တို့ဒီဝင်းကြီးယုံကျွန်တော်တိုင်းဝင်းကြီးယုံရှိမှရှင်းတော့အဲ့မှာဝင်းကြီးယုံကတစ်ခေါက်မေးဘူးလေဗျာရှုံးလေဆိုလို့ရှိရင်ခင်ဗျားတို့ရဲ့ငွေကြေးကိုစစ်မယ်ဆိုတဲ့ခါကျတော့သူငြိမ်သွားစစ်အောင်ပဲကဆိုတော့အရှုံးကိုသူတို့ကအဲ့လိုမျိုးစစ်ပြီးတော့ရှုံးမှလည်းသူပြောသွားတာမဟုတ်ဘူးဒီတိုင်းအလုတ်ကိုသူကပိတ်သွားတာတကယ်ရှုံးလားမရှုံးလားဆိုတဲ့ကိစ္စပေါ်မှာဟိုတက်တည်တက်ခါရမရလိုက်ဘူးနောက်တစ်ခုကကြတော့လေသူတို့ကစစ်လုပ်ငန်းရှင်တွေဘက်ကတည်းဆန္ဒပြတဲ့ကိစ္စကိုသူတို့ကလည်းရှောင်ရှားခြင်းမှာပေါ့ဗျာဒီဟာကိုအဲ့တော့သူတို့ဘက်ကတော့ဒီဆန္ဒပြမှုနည်းတဲ့ဧရိယာတွေဘက်ကိုသူတို့ရွှေ့ကြတာတွေလောက်ကြတာမျိုးတွေတွေ့ရတယ်ဆိုတော့အဲ့တော့ဒါပေမဲ့ရွှေ့တော့ကောင်းကောင်းရွှေ့မသွားဘူးပေါ့ဗျာဒီမှာတော့ဒီဆန္ဒပြလို့ရွှေ့ရပါတယ်ဆိုပြီးတော့နာမည်တက်သွားတာပေါ့နော
်ဒီလိုခဏခဏဆန္ဒပြနေဖို့မလိုတဲ့အခြေအနေမျိုးပေါ့နော်တည်ငြိမ်တဲ့လုတ်သားဈေးခွက်တစ်ခုဖြစ်လာဖို့ဘာတွေပြုပြင်ပြောင်းလဲဖို့ဘာတွေလုတ်ဖို့ကိုသူရိန်တို့အဆိုပြုချင်ပါလဲရှင
်အချင်းတော့ယူရမယ်ဗျာဒီအလုံးသမားတမကတွေမှာလည်းဒီသူတို့ရဲ့အာကျွန်တော်ပညာပေးအစီအစဉ်တွေကဒီလိုမားဖွဲ့စည်းတွေရတယ်လုပ်နေရတယ်ရှိတယ်ဆိုတော့ဒါတွေကလည်းဒီရဲ့တက်ရောက်မှုတွေကချက်ချင်းမပေါ်နိုင်ဘူးလေအစိုးရဘက်ကတော့ဒီဥစ္စာကိုတော့ဥပဒေနဲ့ဟို PPCC စီးချက်ဖို့လောက်တာလာမျိုးတွေလည်းတွေ့ရတယ်ဆိုတော့တခြားဟိုတကူကတော့အဓိကတော့တော့လောကကပဲဗျအ
ခုဒီနိုင်ငံခြားရှင်းနှီးမြှုပ်နှံမှုနဲ့ဟိုစက်ယုံအလုတ်ယုံနေပို့ပြီးတော့တိုးလာလာတည်တာတဲ့အနေအထားရှိပါသလား
တကူလာတယ်တူတယ်တူတယ်တူတာတော့တိရသာယူတူတယ်အစိုးရဘက်ကလည်းသူတို့မှလည်း data တွေရှိမှာပါဗျာ data ရှိမှဆိုအထက်ပြီးတော့တူဖို့အတွက်ကိုနေရာတွေသူတို့ဖန်တီးနေတာတွေတွေ့ရတယ
်ဒီအလုတ်ကန်ရတဲ့အခြေအနေကရော
အထက်ရုပ်ကန်နာကတော့တူတက်တာမြန်တယ်ဆိုတော့အဲ့ကန်နာတစ်ခုမှကတော့ဟိုတူတက်မှုရှိတယ်ဒီလူသမားတွေဘက်ကလည်းဒီလုပ်ငန်းဘက်မှာရွေးချယ်လာကြတယ်ပေါ့နော်ဒီလုပ်ငန်းရှင်တွေဘက်ကလည်းသူတို့ဒီကျွမ်းကျင်လုပ်သမားတွေရဖို့အတွက်ကိုအထက်ရုပ်ကန်နာကိုပဲပြောတာနော်လူသမားကျွမ်းကျင်လုပ်သမားတွေရဖို့အတွက်ကိုပဲဟိုပို့ပြီးတော့အားစိုက်လာကြရတာမျိုးတွေတွေ့ရတယ
်။ခိုင်မာတဲ့ကုမ္ပဏီကြီးတွေလုပ်ငန်းကြီးတွေများသလားဒါမှမဟုတ်ဟိုအသေးစားအလတ်စားတပိုင်းတနိုင်လုပ်ငန်းတွေကများပါသလားရှင
်။အသေးစားတွေကများတယ်အကြီးစားတွေကနည်းတယ်။ပြီးတော့လည်းဆန္ဒပြတဲ့ကိစ္စတွေမှာလည်းအဲ့အသေးစားတွေမှာပဲအသေးစားအလတ်စားတွေမှာပဲဖြစ်ကြတာ။ဒီလုပ်အဲ့ကုမ္ပဏီအကြီးတွေမှာကြတော့သူတို့ management ကသူတို့ invest ကောင်းကောင်းလုပ်ထားတယ်ဗျာ။နားလည်းတကြွနဲ့တူဘူးပဲသူတို့ကခံထားကြတာဆိုတော့ပြဿနာနေတဲ့သဘောပဲဗျာဆန္ဒပြတဲ့အဆင့်ထိမရောက်ကြဘူးပေါ့
ဒီစိတ်ယုံတစ်ခုမှာဒီ gate တကားဝမှာဝင်သွားတဲ့လူတွေနဲ့ထွက်ဒီအပြင်မှာရှိတဲ့လူတွေနဲ့ဟိုပစ္စည်းတွေနဲ့ပေါက်ကြခတ်ကြပေါ့နော်ဟိုရုံရင်ဆန်ကဖြစ်တဲ့ဟာမျိုးတစ်ခုတွေ့ပါတယ်ဒီအလုတ်သမားတွေကြားမှာရောအဲ့လိုပြဿနာတွေကတကယ်ပဲရှိနေပါသလားရှင
်ဟုတ်တယ်ဗျာအဲ့ဒါတော့ရှိတယ်ဗျာအဲ့ဒီကိစ္စကတော့ကျွန်တော်တို့လည်းဟိုအခုကတော့အခုထိကတော့တိတ်ပြင်းပြင်းတကန်အဲ့ဒီဓာမျိုးဒီဖြစ်တာမျိုးတော့မဟုတ်သေးဘူးပေါ့နော်ဒီတိုင်းမှာဆက်သွားရတယ်ဆိုလို့ရှိရင်တော့ဒီလူသမားအချင်းချင်းကြားထဲမှာပဲဒီအဲ့ဒီအကြောင်းညာနဲ့ပတ်သက်ပြီးတော့အကြီးကြီးပြဿနာမျိုးတွေရှိလာနိုင်တယ်ပေါ့နော်ဟိုကျွန်တော်တို့ဒီလူသမားတွေကူညီပေးနေတဲ့အဖွဲ့တွေရတယ်အဲ့လိုမျိုးမဖြစ်အောင်အတက်တွေဆိုတော့နီးလန်းနေရှောင်ရှားတယ်ဗျလုပ်ငန်းရှင်တွေဘက်ကအကြံပြုချင်တာကတော့အဲ့လိုအခြေအနေမျိုးမှာဖြေရှင်းတဲ့အခါမှာလူသမားတွေနီးလန်းအဖြေကိုကျွန်တော်ကရှာတဲ့ဥစ္စာမျိုးပဲဖြစ်စီပြီးတော့ဒေါသကိုဆွပေးတယ်ဆိုတော့နီလန်းမျိုးတွေကျွန်တော်မသုံးသိခြင်းဘူးဆိုလို့အကြံပြုချင်တာပါသူတို့
မသိငေထားရဲ့စီးပွားရေးကဏ္ဍကို
အင်္ဂါနေ့မနေ့မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်ခုဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ကြပါပြီကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကြောင့်စပိန်နိုင်ငံမှာဒီကနေ့စတင်တဲ့ကျိုးမဲ့ဆက်သွယ်ရေးကုန်စည်ပြပွဲကိုဖျက်ခဲ့ပါတယ်နောက်ဆုံးတော့နည်းပညာတွေပစ္စည်းအသစ်ဆန်တွေပွဲထုတ်ပြသလေးရှိတဲ့ကုန်စည်ပြပွဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုကြောင့်ဒီနှစ်မပါတော့ဘူးလို့ကမ္ဘာထိပ်တန်းနည်းပညာလုပ်ငန်းကြီးတချို့ကကြေညာခဲ့ပြီးတဲ့နောက်အခုလိုပွဲဖြတ်လိုက်တာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းအပေါ်မှာဘလို့သက်ရောက်မှုတွေရှိလာနိုင်ပါသလဲမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်ပြည်နိုင်ငံကစားတဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်တဲ့ကရက်ဟာနည်းပညာလုပ်ငန်းအပေါ်မှာပါထိခိုက်နေပါတယ်စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်တိုင်းလုပ်တဲ့ကျိုးမဲ့ဆက်သွယ်ရေးဆိုင်ရာကမ္ဘာအကြီးဆုံးကုန်စည်ပြပွဲကြီးဒီနှစ်မကျင်းပဖြစ်တော့ဘူးလို့ပွဲစီစဉ်သူတွေကကြေညာခဲ့ပါတယ်။နိုင်ငံပေါင်း200ကျော်ကကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းဆိုင်ရာတာဝန်ရှိသူ300ကျော်တက်ရောက်ကြလေရှိတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုဖြတ်တယ်လို့မကြေညာခင်တည်းက Intel, Amazon, Facebook, Ericsson, Sony, LG, Vivo စတဲ့ထိပ်တန်းနည်းပညာကုမ္ပဏီကြီးတွေကဒီနှစ်ပြပွဲမှာမပါဝင်တော့ဘူးလို့အရင်ကြေညာခဲ့ကြတာပါ။ Telenor, Huawei, ZTE တို့လိုလုပ်ငန်းတွေကလည်းပြပွဲမှာလှုပ်ဖို့စီစဉ်ထားတဲ့မူလအစီအစဉ်တချို့ကိုရှော့ချခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့ကျန်းမာရေးစိုးရိမ်မှုကြောင့်နိုင်ငံတကာကုမ္ပဏီပေါင်း40ကျော်က MWC 2020ပြပွဲကနေနှုတ်ထွက်ခဲ့ကြပြီးတဲ့နောက် February 24ရက်နေ့ကနေ28ရက်နေ့အထိ၄ရက်ကျင်းပမဲ့ကုန်စည်ပြပွဲကြီးကိုဒီနှစ်ဖျက်တယ်လို့ပွဲစီစဉ်တဲ့ GSM Association GSM ရဲ့ညွှန်ကြားရေးမှူးချုပ် Matt Granier ကအတိအပေးကြေညာခဲ့ပါတယ်။
This has been a lengthy discussion within GSMA, and we have been forced to take this very hard decision. And the
GSMA ဖွဲ့စည်းအတွင်းအခြေလက်ဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ဘာစီလိုနာမြို့မှာကျင်းပဖို့စီစဉ်ထားတဲ့ MWC 2020ကုန်စည်ပြပွဲကြီးကိုဖျက်ဖို့အင်မတန်ခက်ခဲတဲ့ဆုံးဖြတ်ချက်ကိုချခဲ့ရတာဖြစ်တယ်လို့ကြေညာသွားတာဖြစ်ပါတယ်။ GSMA ဖွဲ့စည်းဆိုတာကတော့ဒီကမ္ဘာလုံးကဆက်သွယ်ရေးလုပ်ငန်းပေါင်း950ကျော်ကုမ္ပဏီပေါင်း400ကျော်ကိုကိုစားပြုတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်။ကုန်စည်ပြပွဲကြီးကိုဖျက်တယ်လို့မကြေညာခင်အထိကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက် GSMA အဖွဲ့ကြီးကပြင်ဆင်ခဲ့ကြတာပါ။ Mobile World Congress ကုန်စည်ပြပွဲလာသူတယောက်နဲ့တယောက်တောင်လက်ဆွဲနှုတ်မဆက်ကြပါနဲ့လို့အကြံပြုခဲ့တဲ့အထိဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်ကလာမဲ့သူတယောက်ကိုမှပွဲမှပါဝင်ခွင့်မပြုသလိုတရုတ်နိုင်ငံတခြားဒေသတွေကလာမဲ့သူတွေဆိုရင်လည်းဒီပွဲကိုမလာခဲ့တရုတ်နိုင်ငံအပြင်မှာ14ရက်ရောက်နေသူတွေဖြစ်ရမယ်လို့ကြေညာချက်ထုတ်ခဲ့ပါသေးတယ်။ခုလောက်အထိပြင်ဆင်ခဲ့ပြီးတော့မှနောက်ဆုံးပွဲဖြတ်တယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ဈေးကွက်တင်ဖို့ရှိတဲ့စမတ်ဖုန်းအသစ်တွေကျိုးမဲ့ပစ္စည်းအသစ်အစမ်းတွေကိုပွဲထုတ်မိတ်ဆက်ကြလေရှိတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုဖျက်လိုက်တဲ့အတွက်စမတ်ဖုန်းကုမ္ပဏီတွေထိခိုက်နိုင်တယ်လို့နည်းပညာကျွမ်းကျင်သူ Nicol Scott ကသုံးသပ်ပါတယ်။နိုင်ငံပေါင်း200ကျော်ကပါဝင်ဖို့စီစဉ်ထားတဲ့ပွဲမှာစီးပွားရေးအပေါ်တက်ရောက်မှုကတိုင်းတာလို့တော့မရနိုင်ပါဘူးတဲ့
Huawei, Oppo, Xiaomi, all of these companies are not going to be launching their phones. They're going to have to come up with
Huawei, Oppo, Xiaomi စတဲ့ဖုန်းကုမ္ပဏီတွေအနေနဲ့သူတို့ဖုန်းအသစ်တွေမိတ်ဆက်ကြတော့မှာမဟုတ်ပါဘူး။တခြားနီလန်းတွေနဲ့ဖုန်းအသစ်တွေကိုပွဲထုတ်ဖို့စဉ်းစားတော့မှာပါ။ Oppo ဆိုရင်ဥရောပဈေးကွက်မှာပထမဆုံးမိတ်ဆက်ဖို့အကြီးအကျယ်ပြင်ဆင်ထားတာဖြစ်ပါတယ်။ပြပွဲကိုနှစ်စဉ်လူပေါင်းသသိန်းကျော်လာကြတဲ့အထက်မှာတရုတ်နိုင်ငံကလာကြသူတွေကလည်း 9,000-6,000 လောက်ရှိပါတယ်။ MWC ကုန်စည်ပြပွဲကြီးကိုဒီနှစ်မကျင်းပဖြစ်တဲ့အတွက်ကမ္ဘာစမတ်ဖုန်းဈေးကွက်အပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့အကြီးအကျယ်ထိခိုက်နိုင်တာကမြန်နှုန်းမြင့် 5G အင်တာနက်ကွန်ရက်ဖြန့်တဲ့ကဏ္ဍဖြစ်တယ်လို့နည်းပညာလေ့လာသူတော်တော်များများကသုံးသပ်နေကြပါတယ်။အမေရိက၊ဥရောပနဲ့အာရှနိုင်ငံတော်တော်များများမှဒီနှစ်ထဲ 5G ကွန်ရက်ဖြတ်တဲ့အပိုင်းကိုကြဲကြဲပြန့်ပြန့်လှုပ်လာကြဖို့စီစဉ်ထားတဲ့အတွက်ဒီလုပ်ငန်းပိုင်းမှာထိခိုက်လိမ့်မယ်လို့ Future Source Consulting အကြံပေးလုပ်ငန်းကကျွမ်းကျင်သူ Steven Myers ကခုလိုရှင်းပြပါဗျ
။ The impact will be sorely felt and I think this year was going to be particularly crucial because this was really, you know, 5G has been a buzzword for the last few years.But this year we've actually started seeing real applications.
တော်မှုတွေကိုတည်ရတာမြင်လာမှာဖြစ်ပါတယ်။ဒီနှစ်က 5G အတွက်အထူးအရေးကြီးတဲ့နှစ်ဖြစ်တယ်လို့ထင်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေက 5G လို့ပြောနေကြပြီမဲ့ဒီနှစ်တည်းမှာ 5G နဲ့ပတ်သက်ပြီးတော့ application တွေရှိလာပါတယ်။ 5G ကွန်ရက်ဖြတ်မှုတွေစလုပ်လာကြပါတယ်။ 5G smartphone တွေကိုလည်းကင်လာနိုင်ကြတယ်ဆိုတော့ 5G အောင်ပွဲခံမဲ့ပွဲကြီးဖြစ်ပါတယ်။ အခုတော့ဒီ 5G smartphone တွေနည်းပညာတွေ 5G ကွန်ရက်ကနေရမယ့်အကျိုးရှိမှုတွေကိုအကြီးအကျယ်ပြသမေးဆက်ခွင့်ရမယ့်ပွဲမရှိတော့တဲ့အတွက် smartphone လုပ်ငန်းကြီးတွေမကပါဘူးဆက်ဆက်နေတဲ့လုပ်ငန်းတွေအားလုံးအတွက်ပါတိတိကျကျထိခိုက်မယ်လို့ထင်ပါတယ
် Oppo Vivo Xiaomi နဲ့ Huawei ကုမ္ပဏီတွေဆိုရင် 5G smartphone တွေကိုဒီနှစ်ထဲမှာအများကြီးရောင်းရလိမ့်မယ်လို့မှန်းထားကြတာဖြစ်ပါတယ် 5G internet ကွန်ရက်အခြေခံတဲ့စီးပွားရေးဝန်ဆောင်မှုလုပ်ငန်းတွေကလည်းဒီနှစ်ကျမှအပြည့်အဝစတင်ကြမှာမို့ဘလို့ဝန်ဆောင်မှုမျိုးတွေရှိလာမလဲဆိုတာကို MWC ကုန်စည်ပြပွဲကြီးမှာမိတ်ဆက်ဖို့ပြင်ဆင်ထားကြတာပါဒါကြောင့်နိုင်ငံတကာလုပ်ငန်းကြီးတွေအနေနဲ့လည်းမိတ်ဆက်မဲ့ဆင်မြင့်ပျောက်သွားတဲ့အတွက်ထိခိုက်မယ်လို့ကြွမ်းကျင်သူတချို့ကသုံးသပ်ကြပါတယ်ဘာစီလိုနာမြို့မှာနှစ်ဆင်ကျင်းပတဲ့ကမ္ဘာအကြီးဆုံးကြိုးမဲ့ဆက်သွယ်ရေးဆိုင်ရာကုန်စည်ပြပွဲကြီးကနည်းပညာလုပ်ငန်းတွေတင်အကျိုးရှိစေတာမဟုတ်ပါဘူးဒီကုန်စည်ပြပွဲကြီးကြောင့်ဘာစီလိုနာမြို့ရဲ့စီးပွားရေးကိုလည်းအထောက်အကူဖြစ်စေပါတယ်ပြီးခဲ့တဲ့2019ခုနှစ်တုန်းကဆိုရင်ဒီကုန်စည်ပြပွဲကြီးကိုအမိပြုပြီးတော့ဟိုတယ်လုပ်ငန်း၊စားတောက်ဆိုင်လုပ်ငန်း၊အငှားရင်လုပ်ငန်းအပါအဝင်မြို့ရဲ့စီးပွားရေးဝင်ငွေဒေါ်လာတန်း900ကျော်တိုးတယ်လို့ GSM အဖွဲ့အစည်းကခန့်မှန်းပါတယ်။ကုန်စည်ပြပွဲမှာပါဝင်တဲ့ကုမ္ပဏီတွေကလည်းသူတို့ဈေးကွက်တင်မဲ့ပစ္စည်းတွေလူစိတ်ဝင်စားမှုများအောင်ဝယ်သူတွေများနိုင်သမျှများအောင်ဒေါ်လာတန်းချီပြီးတော့ပွဲထုတ်ကြော်ညာကြတာဖြစ်ပါတယ်။အခုပွဲကိုစီစဉ်သူတွေဘက်ကဖျက်လိုက်တဲ့အတွက်ကြိုတင်ပြင်ဆင်ထားပြီးသားစရိတ်တွေကို GSM အဖွဲ့ကြီးကအယောပေးမှလားကုမ္ပဏီတွေဘက်ကအကုန်ကျခံရမှလားဆိုတာကမရှင်းသေးပါဘူးသူတို့ဘက်ကထိမ့်ချုပ်လို့မရနိုင်တဲ့အခြေအနေကြောင့်ပွဲဖျက်ခဲ့ရတယ်လို့ GSM အဖွဲ့ကကြေညာထားတာကြောင့်ရော်ချင်းပေးမဲ့ပုံမရဘူးလို့သတင်းတော်တော်များများမှဖော်ပြနေကြပါတယ်ဒေဂျာရာကတော့စမတ်ဖုန်းကုမ္ပဏီတွေ၊ electronic ပစ္စည်းကုမ္ပဏီတွေကသူတို့ရဲ့ပစ္စည်းအသစ်အဆန်းတွေမိတ်ဆက်ပွဲထုတ်ကြလေရှိတဲ့ MWC ကုန်စည်ပြပွဲကြီးဒီနှစ်မရှိတော့တဲ့အတွက်ဘလို့ပစ္စည်းသစ်တွေထွက်လာဖို့ရှိတယ်လဲဈေးကွက်တက်မှလဲဆိုတာကိုလောလောဆယ်သိရအောင်မှမဟုတ်ပါဘူးရှင
်မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုတော့မအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့သက်တမ်းရောင်သတင်းလွှာကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်ရောင်သတင်းလောင်မှာတော့ Walt Disney Company ကထုတ်လုပ်တဲ့ရုပ်ရှင်ကားတကားတွေကဇက်ကောင်လေးရဲ့အရုပ်တွေကိုမကြခင်ပရိသတ်ရဲ့တောင်းဆိုမှုကြောင့်ရောင်းချပေးရမယ်လို့ဆိုပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်Walt Disney Company ကထုတ်လုပ်ရိုက်ကူးပြီးတော့သူတို့ရဲ့ Disney Plus ကနေပြသတဲ့ The Mandalorian ရုပ်တံဇလန်တွေတွေက Baby Yoda အယုတ်ကလေးကိုမလကစပြီးတော့ရောင်းချပေးသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲကြေညာသွားပါတယ်2019 Christmas အထူးဈေးရောင်းကာလအတွင်းမှာလူကြိုက်များခဲ့တဲ့အယုတ်ကလေးဖြစ်ပါတယ်အဲ့ဒီဈက်ကောင်လေးကိုတခြားကလေးလေးလို့နာမည်ပေးထားပေမဲ့လေရုပ်ချင်းကြီးရုပ်ရှင်ကြီးပရိသတ်ကတော့သူ့ကို Baby Yoda လို့ချက်စနုခေါ်ကြတာဖြစ်ပါတယ် Disney Plus Online ရုပ်တံကပြသတဲ့ Star Wars ကျဲတရားစစ်ပွဲရုပ်တံဇလန်တွေအသစ်မှာသူကအကြီးကဇက်ကောင်တနေရာကပါဝင်ရတာဖြစ်ပါတယ်နိုဝင်ဘာမှာအဲဒီဇလန်စပြကလေးကအဲဒီရုပ်ကလေးတွေအမတ်တရားပစ္စည်းတွေဝယ်ခြင်းတို့သူ့ရဲ့ပရိသတ်တွေမျှော်နေကြတာပါဒါပြင်ဒီ The Mandalorian ရုပ်ရှင်စကားမထွက်ခင်ကလည်းဇလန်းကိုအပြင်ကိုမပေါက်စေခြင်းတို့ဒီရုပ်လေးတွေကိုထုတ်လို့ဖို့မဖြစ်နိုင်ဘူးလို့ထုတ်လို့ရမှု Dave Filoni ကပြောပါရင်နောက်တခြားဇကားတွေဖြစ်တဲ့ Star Wars The Clone Wars လိုမျိုးဇကားတွေကအယုတ်တွေကိုလည်းမလမစပြီးတော့ရောင်းချပေးမယ်လို့ဆိုပါရင်အိန္ဒိယနိုင်ငံကအထူးသဖြင့်ဟာဒီယရွှင်စွေတိုက်ကြွေးတဲ့လဝဲဝါဒီဝင်လူရှင်တော်တွေဟာအရင်တော့ကထက်ပိုပိုပြီးတော့နိုင်ငံရေးသိရတဲ့ဟာသားတွေပြောလာကြတာတွေ့ရပါတယ်။လူလူကြားထဲမှာသဘောထားအမြင်မျိုးစုံကွဲနေတာနောက်ပြီးတော့ဝန်ကြီးချုပ် Narendra Modi ရဲ့ဟိန္ဒူမျိုးသားရေးအစိုးရကိုထောက်ခံသူတွေနဲ့မပြောစေချင်တဲ့စီးပွားရေးပြဿနာထောက်ပြမှုတွေဒီလိုဟာသားတွေပိုပြီးတော့ပြောလာကြတာတွေ့ရပါတယ်။သူတို့တွေကတယောက်ကတော့မွန်မိုင်းခြေဆိုင်ဟာရယရှင်စွေတိုက်ကြွေးတဲ့ Kanal Kama ဖြစ်ပါတယ်။သူကအိန္ဒိယကအခြေချရွှေ့ပြောင်းနေထိုင်သူတွေအများကြီးရှိတဲ့စင်ကာပူမှာပြီးခဲ့တဲ့စနေကသွားပြီးရှိုးလုပ်ခဲ့တာပါ။သူ့မှာကအထွေထွေလူမှုကွန်ရက်စာမျက်နှာမှာပရိသတ်တက်တန်းနေပါရှိပြီးသူကလေချောင်းလိုက်အများပြရဲ့ခွင့်မပြုခီးတဲ့စင်မှာထည့်ထားခံရတာပါ။အင်ဂျင်ကနာမည်ကျော်ရုပ်တံသတင်းတောက်တူကိုသူကလေရင်ပေါ်မှာသွားပြီးအရှက်ခွဲခဲ့လို့ဒါဟာအင်အားလုံကျွန်းတုံးပြီးလူတိုးတယောက်ကိုနှောက်ရှက်တယ်ဆိုပြီးအများကသူ့ကိုမြင်ကြတာလည်းရှိပါတယ်။သူ့ကိုဟိန္ဒူသဘောထားပြင်းထန်သူလက်ရဆောင်ဝါဒီတွေကမကြာခဏဆိုစလို့ Twitter နဲ့ Facebook လူမှုကွန်ရက်တွေပေါ်မှာချိန်ချောက်လေးရှိပါတယ်။သ တို့ကိုတကယ်နိုင်ငံရေးသမားကြီးတွေတောင်မှထောက်ခံကြတာလည်းရှိပါတယ်ရှင်။အခုနှစ်အော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရရှိတဲ့ရုပ်ရှင်ဇာတ်ကားကတော့ American သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးဖြစ်တဲ့ Michelle Obama တို့ရဲ့ရုပ်ရှင်ထုတ်လုပ်ရေးကနေပြီးတော့ရိုက်ကူးထုတ်လုပ်တာဖြစ်ပါတယ်။2008ခုနှစ်စီးပွားရေးဆုပ်ကအတွင်းမှာအိုဟိုင်းယိုပြည်နယ်ကမော်တော်ယာဉ်စက်ရုံတစ်ခုတရုတ်လုပ်ငန်းမှိုင်းစက်ရုံတစ်ခုဖြစ်နေပြောင်းလဲသွားတာကိုရိုက်အင်တဲပြီးတော့ Netflix online ရုပ်သံလိုင်းကနေပြသခဲ့တဲ့ American Factory ဆိုတဲ့ရုပ်ရှင်ဖြစ်ပါတယ်2008ခုနှစ် American ဆုပ်ကအတွင်းမှာအိုဟိုင်းယိုပြည်နယ်က General Motors GM စက်ရုံတရုံပိတ်သိမ်းလိုက်ရပြီးတော့အဲ့ကနေအလုပ်သမားတွေအလုပ်လက်မဲ့ဖြစ်သွားရပုံအဲ့ဒီ GM စက်ရုံကတရုတ်ပိုင်ကားမှန်စက်ရုံဖြစ်နေပြောင်းလဲသွားပြီးတဲ့နောက် American အလုပ်သမားတွေကြုံရတဲ့အခြေအနေ American အလုပ်သမားတွေနဲ့တရုတ်အလုပ်သမားတွေကြားမှာမတူတဲ့ရင်ကျင်းမှုလုပ်ငန်းခွင်သဘောတဘာဝတွေကိုဆန်းစစ်ပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်
We hope someday to get this good.
ဟာဖုန်းတော့ပြောင်းမှာ
ဒီရုပ်ရှင်ကအိုဟိုင်းယိုကနေတရုတ်ထီသွားပြီးရိုက်ထားတာပါ။အလုပ်သမားတွေဝစ်ဆောင်စင်တူဝစ်ဆင်ထားကြတာနောက်ပြီးတော့အလုပ်ဝင်ထွက်မှာအချိန်ပြေးတာသူတို့မိသားစုဘဝတွေပို့ပြီးကောင်းအောင်ကြိုးစားကြတာဒါတွေကတော့ဘယ်မှမဆိုရှိတာပါပဲလို့ဒါရိုက်တာရစ်ချတ်ကစုလက်ခံရယူတော့ပြောသွားခဲ့ပါတယ်အလုပ်သမားတွေဟာပို့ပြီးတော့အလုပ်လုပ်လာကြရပါတယ်။ကမ္ဘာအလုပ်သမားတွေညီညွတ်ကြရင်ပို့ပြီးတော့ကောင်းမွန်တဲ့အခြေအနေဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်တယ်။ဆိုပြီးတော့ကွန်မြူနတီကျင်ညာစာရင်းထဲမှာပါတဲ့မာ့ခ်စ်ဝါရီတွေရဲ့ကြွေးကြော်တန်ကိုလည်းထည့်သွင်းပြီးတော့ရိုက်ပြထားပါတယ်။အခုလိုမျိုး Netflix ရုပ်သံလိုင်းနဲ့ Obama ဇနီးမောင်နှံတို့ပေါင်းပြီးတော့ရုပ်ရှင်ထုတ်လို့ရေးလှုပ်လာတာကတော့ American သမ္မတဟောင်းတွေရဲ့သမိုင်းမှာဒါပထမဦးဆုံးအကြိမ်ဖြစ်ပါလိမ့်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own
မေးစနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့တက်တရောင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်။ VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မတက်ပိုင်းအင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းလိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။အခုဒီကနေ့ညပဲ့ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်
။ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ရဟတ်ယာဉ်တွေနဲ့တခြားပစ္စည်းကရိယာတွေကိုအိန္ဒိယစစ်တပ်ကိုရောင်းဖို့အမေရိကန်နဲ့အိန္ဒိယနိုင်ငံကြားလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့သမ္မတထရမ့်ကအမာဒါဘက်မြို့ကအာကစားခွင့်ကြီးမှာပြည်သက်တသိန်းကျော်ကိုမိန့်ခွန်းပြောကြားခဲ့တာမှာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအရဆက်လက်နဲ့ပစ္စည်းတွေရောင်းမယ်လို့ပြောကြားသွားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူနောက်ထပ်231ယောက်တိုးလာတဲ့အတွက်ဗိုင်းရပ်စ်ပိုးကူးစက်ခံရသူစုစုပေါင်းဟာ833ယောက်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူဟာလည်း9ဦးရှိသွားပါပြီ။တရုတ်နိုင်ငံမှာတော့အခုတနင်္လာနေ့မှာယောဂါပိုးကူးစက်ခံရသူစုစုပေါင်း 9,000 ရှိပါတယ်။သေဆုံးတဲ့အရေအတွက်ဟာဆိုရင်လည်းစုစုပေါင်း 2,592 ယောက်ရှိသွားပါပြီ။တရုတ်နိုင်ငံပြင်ပမှာတော့ပိုးကူးဆက်ခံရသူ 2,000 ကျော်ရှိနေပြီးတော့သေဆုံးသူအရေအတွက်ဟာလည်း 20 ကျော်ရှိပါတယ်။အီရန်နိုင်ငံမှာတော့ဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ12ယောက်ရှိတယ်လို့အစိုးရပိုင်းရုပ်သံကကြေညာပါတယ်။အီရန်ကနေပြီးတော့အာဖဂန်နစ္စတန်နိုင်ငံကိုမကြာခင်တုန်းကပြန်လာတဲ့သူတယောက်စီမှာကိုရိုနာပိုးကူးနေရတွေ့တဲ့အတွက်နိုင်ငံအနောက်ဘက်ကစစ်ရုံတစ်ခုမှတီးကြခွဲကူတာပေးနေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကမျှော်လင့်မထားဘဲရာထူးကနေနှုတ်ထွက်စာတင်ခဲ့ပြီးတဲ့နောက်သူ့ရဲ့နှုတ်ထွက်စာကိုဘုရင်ကလက်ခံပေမဲ့ဝန်ကြီးချုပ်တင်မခတ်နိုင်ခင်အထိယာယီဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဖို့ပြောကြားခဲ့ပါတယ်။ထင်ရှားတဲ့နိုင်ငံရေးကောင်းဆောင်အန်ဝါအီဘရာဟင်ကိုဘေးဖယ်ပြီးတော့ညမောင်းအစိုးရတက်ဖွဲ့နိုင်ဖို့ဝန်ကြီးချုပ်ရဲ့ဘာစာတူပါတီနဲ့တခြားအတိုက်ခံပါတီတွေကြားစနစ်တနင်္ဂနွေရုံးပိတ်ရက်ဆွေးနွေးခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်မဟာဒီယာဒီကနေ့နှုတ်ထွက်စာတင်တာဖြစ်ပါတယ်ရှင်။
တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခဲဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးအစဆုံးကိုအတန်လွှင့်ချိန်ပြီးပြချင်းလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.